Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ UAE American တန်ရဲ2020ပြည်နှစ်ဇူလိုင်လ10ရက်ဗိုလ်ထူးညပဲ့အစီအစဉ်လေးကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 633ည၊လိုင်းဒိုမီတာ32 kHz 933ည၊လိုင်းဒိုမီတာ58 kHz 585တို့ကနေတဆင့်ဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်နေပါပြီ။ COVID-19 ရေးပေါ်အခြေအနေကြောင့် UAE အစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမှမျှသတင်းအောင်လို့ပြောပြပါမယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ရော့လာပြီဆိုပြီးစိတ်အေးလက်အေးရှိနေကြဖို့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သိုနီဖောက်ချီကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်
။ It's a false narrative to take comfort in a lower rate of death.
ဒီဆုံးမှုအရေးတွေရော့လာတာကြောင့်စိတ်ချလက်ချနေလို့ရပြီဆိုတော့ကလွဲမာတဲ့ပြောဆိုချက်ပါပဲ။ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိတ်ကိုအန္တရာယ်ကြီးပြီးတော့ဆိုးရွားတဲ့တခြားကိစ္စတွေအများကြီးရှိပါတယ်။အယူလွဲပြီးစိတ်အေးလက်အေးမနေကြပါနဲ့လို့ဒေါက်တာဖောက်ချီကပြောပါတယ်။အမေရိကန်ထက်လတ်တော်အမတ်ဒေါက်ဂျုန်းစ်နဲ့ Facebook ကနေဓာတ်ရိုက်လွှင့်တဲ့အမေးအဖြေအစီအစဉ်တစ်ခုအတွင်းဒေါက်တာဖောက်ချီကအဲ့လိုပြောသွားတာပါ။အမေရိကန်မှာ COVID-19 ရောဂါကြောင့်ဒီဆုံးမှုအရေးတွေဟာဒီနေ့အထိဆိုရင်တသိန်း3000ကျော်ရှိပြီလို့Johns Hopkins တက္ကသိုလ်ကပြုစုနေတဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။သေဆုံးသူအရေအတွက်ဟာဆယ်စားရော့သွားပြီဆိုပြီးသမ္မတဒေါ်နယ်ထရမ့်က Twitter မှာအင်္ဂါနေ့ညကရေးခဲ့တာပါ။အမေရိကန်တနေငံလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်3သန်းကျော်သွားပြီဖြစ်ပြီးတကမ္ဘာလုံးအနေနဲ့ဆိုရင်တော့ကူးစက်သူ12သန်းနီးပါးနဲ့သေဆုံးသူက5,400ကျော်နေပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှုစီစဉ်ထားတာဟာဖွံ့ဖြိုးဆဲနိုင်ငံတွေအတွက်သိက္ခူဆိုးရွားတဲ့တက်ရောက်မှုတွေဖြစ်စေလိမ့်မယ်လို့ဒီနိုင်ငံကဒီကနေ့ဝေဖန်ပြောဆိုလိုက်ပါတယ်နိုင်ငံတကာတိုင်ဝမ်အနေနဲ့ WHO အပေါ်ပိုးပြီးတော့ထောက်ခံပံ့ပိုးသွားကြဖို့ဒီနိုင်ငံအနေနဲ့တိုက်တွန်းပါတယ်လို့လည်းဒီနိုင်ငံရဲ့ဌာနပြောခွင့်ရချောလီချန်းကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းနောက်တွေကိုပြောသွားပါတယ် WHO ကနေနှုတ်ထွက်မယ်ဆိုပြီးအမေရိကန်ကအကြောင်းကြားတာကိုလက်ခံရရှိပြီးတဲ့နောက်2021ခုနှစ်ဇူလိုင်လ6ရက်နေ့မှာအမေရိကန်နှုတ်ထွက်တော်မှာဖြစ်တယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောထားပါတယ် WHO ရဲ့စီမင်းစည်းကမ်းတွေအရနှုတ်ထွက်မယ်လို့တရားဝင်အကြောင်းကြားပြီးတစ်နှစ်ကြာမှတရားဝင်နှုတ်ထွက်ခွင့်ရမှာဖြစ်ပါတယ်။ WHO အဖွဲ့ဟာ COVID-19 ကာယောဂါကာလအတွင်းတရုတ်နိုင်ငံရဲ့လက်ကင်တို့ဖြစ်လာနေတယ်လို့အမေရိကန်ကစွပ်စွဲထားတာပါ။ဒီမှလာမှကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုဇာပြုသမ္မတလောင်းအဖြစ်ဝင်ရောက်ရှင်နိုင်ခွင့်ရဖို့တေချာသလောက်ဖြစ်နေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့ရွေးကောက်ပွဲမှာသူအနိုင်ရရင် WHO အဖွဲ့ထဲပြန်ဝင်မယ်လို့ပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1853ဦးရှိတာကြောင့်တရက်အတွင်းကူးစက်သူအရေအတွက်အများဆုံးနဲ့စံချိန်တင်သွားပြီးစုစုပေါင်းကူးစက်သူအရေအတွက်68,000ကျော်သွားပါပြီ။နောက်ထပ်သေဆုံးသူ50ထပ်တိုးတဲ့အတွက်စုစုပေါင်းသေဆုံးသူအရေအတွက်က3,400နီးပါးရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဌာနတာဝန်ရှိသူတူဖြစ်တဲ့အာခမက်ယူရန်တိုကပြောပါရယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအရေအတွက်အများဆုံးရှိထားတဲ့မြို့တွေကမြို့ဖြစ်တဲ့မွန်ဘိုင်းမြို့မှာဆရာဝန်ဆေးလက်မှတ်မလိုပဲ COVID-19 တက်ခွဲစစ်ဆေးဖို့အာဏာပိုင်တွေကခွင့်ပြုလိုက်ပါတယ်။တခြားမြို့ကြီးတွေမှာတော့ဆရာဝန်ခွင့်ပြုချက်ဆေးလက်မှတ်နဲ့မှ COVID-19 ဆက်လို့ရပါတယ်။အိန္ဒိယတနိုင်ငံလုံးမှာ COVID-19 ကြောင့်သေဆုံးသူ2,600ကျော်သွားပြီဖြစ်တယ်လို့ကူးစက်သူကလည်း3,400ကျော်သွားပါပြီ။မြန်မာနိုင်ငံမှာတော့အင်္ဂါညနဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းကတက်ခွဲနမူနာစုစုပေါင်း1,500နီးပါးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူထပ်မတွေ့ရသေးပါဘူး။ဒီကနေ့မနက်9နာရီအချိန်ကျန်းမာရေးဌာနကနောက်ဆုံးထုတ်ပြန်ချိန်ထိCOVID-19 ကူးစက်သူအရေအတွက်316ဦးရှိထားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်နဲ့ထိပ်သီးအစည်းအဝေးအဖြစ်နောက်တစ်ကြိမ်တွေ့ဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်နဲ့ထပ်ပြီးဆွေးနွေးဖို့စိတ်ဝင်စားဘူးလို့ပြီးခဲ့တဲ့တစ်ပတ်အတွင်းနှစ်ကြိမ်ပြောခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။ထိပ်သီးဆွေးနွေးပွဲနောက်တစ်ကြိမ်ထပ်လုပ်တာကထရမ့်အတွက်ပြည်တွင်းနိုင်ငံရေးမှာအကျိုးမြတ်ရတာပဲဖြစ်စေလိမ့်မယ်လို့မြောက်ကိုရီးယားဘက်ကပြောထားပါတယ်။သမ္မတထရမ့်ကတော့သူတို့တွေ့ကျင်နေတယ်လို့ကျွန်တော်နားလည်ထားပါတယ်။အဲဒါဆိုတေချာပေါက်တွေ့မှာပေါ့လို့အတ္တလန္တာပြည်နယ်ဂျော်ဂျီယာမြို့အခြေဆိုင်ဂရေးရုပ်တံသတင်းဌာနက Greater Van Susteren နဲ့အင်္ဂါနေ့တွေ့ဆုံမိန့်မှန်းကတစ်ခုအတွင်ပြောသွားပါတယ်။တွေ့တာကအထောက်အကူဖြစ်စေမယ်ဆိုရင်ကျွန်တော်တွေ့မှာပါလို့လည်းနောက်ပိုင်းမှာသမ္မတထရမ့်ကအဖြစ်ပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဌာနတာဝန်ရှိသူတူဖြစ်တဲ့ Kwang Jong-gong ကတော့နောက်တစ်ကြိမ်ထပ်ပြီးရှင်းရှင်းပြောရရင်အမေရိကန်နဲ့တွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့မှာရည်ရွယ်ချက်လုံးဝမရှိပါဘူးလို့နိုင်ငံပိုင် KCNA သတင်းဌာနမှာအင်္ဂါနေ့ကဖော်ပြတဲ့စောင်းပါတစ်ခုတွင်ပြောထားပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်တို့ဒိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တွေ့ဆုံဆွေးနွေးတာမြင်တွေ့ကျင်ပါတယ်ဆိုတာကို တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီလအစောပိုင်းမှာပြောခဲ့တာဖြစ်ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမမြတ်စင်အောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကရေနောက်ဆက်တွဲသက်ရောက်မှုတွေကိုတုံ့ပြန်ဖြေရှင်းမှုနိုင်ငံအလုံးပါဝင်တဲ့ချင်းကပ်မှုနဲ့အပြေရှားကြဖို့ကမ္ဘာကောင်ဆောင်တွေကအပြည်ပြည်ဆိုင်ရာအလုပ်သမားရေးရာဖွဲ့ ILO ထိပ်သီးညီလာခံကနေတောင်းဆိုလိုက်ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးကအလုပ်သမားတွေဘယ်တော့မှမကြုံခဲ့ဘူးတဲ့အချက်အသေးကြီးကိုရင်ဆိုင်နေရတယ်လို့ ILO အတွင်းမှူးချုပ်ဂိုင်ရိုက်တာကပြောပါတယ်။အခုအချက်တည်းဟာကျန်းမာရေးအလုပ်ကိုင်းနဲ့စီးပွားရေးကြားရွေးချယ်ရမယ့်အခြေအနေမျိုးမဟုတ်ပဲအလုံးဆက်ဆက်နေတာဖြစ်ကြောင်းနဲ့တစ်ကမ္ဘာလုံးတွေရှုံနေမှုဒါမှမဟုတ်ရင်ဆိုင်ကျော်လွှားနိုင်မှုဆိုတဲ့ရလဒ်နှမျိုးပဲရှိကြောင်းကုလသမဂ္ဂတင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့ဒီအချက်အသေးကြီးကိုရှေ့တန်းကရင်ဆိုင်နေရတဲ့တန်ပေါင်းများစွာသောကျန်းမာရေးလူသားတွေကိုအကာအကွယ်ပေးဖို့တစ်ကမ္ဘာလုံးမှာတောင်းရင်ရှိတယ်လို့လည်းပြောပါတယ်။2020ပြည့်နှစ်ပထမနှစ်ဝယ်မှာကမ္ဘာတဝန်းကလူသားတွေအလုပ်လုပ်တဲ့နိုင်စုစုပေါင်းကခမန်းထားတာထဲတိတိတသာရောကြခဲ့တယ်လို့လည်း ILO ကပြောပါတယ်။ထိုင်းနိုင်ငံဟာအစောပိုင်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ထားနိုင်တဲ့နိုင်ငံတချို့နဲ့အပြန်အလှန်ခီးသွားသဘောတူညီမှုတွေကိုပြန်လည်စတင်မှုပြင်ဆင်နေပေမဲ့အခုအဲ့ဒီနိုင်ငံတွေမှာတကြောပြန်ယောဂကူးစက်မှုတွေကြုံနေရတာကြောင့်အစီအစဉ်တွေနှောင့်နှေးသွားလိမ့်မယ်လို့ထိုင်းအကြီးအကဲအရာရှိသူက Reuters သတင်းကိုဒီကနေ့ပြောပါတယ်။နိုင်ငံအထက်စီးပွားရေးဖြစ်တဲ့ခီးသွားလုပ်ငန်းကိုပြန်ပြီးမြင့်တင်မှုအတွက်တင်းတင်းနှောင့်ပိုင်းမှာ Australia, New Zealand နဲ့ Hong Kong တို့နဲ့အပြန်အလှန်ခီးသွားသဘောတူညီမှုတွေပြုလုပ်သွားဖို့အစီအစဉ်ခဲ့ပါတယ်။အစပိုင်းကယောဂကူးစက်မှုကိုထိန်းချုပ်ထားခဲ့တဲ့အဲ့ဒီနိုင်ငံတွေမှာတကြောပြန်ကူးစက်မှုအစ်စ်တွေကြောင့်အစီအစဉ်တွေနှောင့်နှေးသွားလိမ့်မယ်လို့ထိုင်းခီးသွားလုပ်ငန်းအာဏာပိုင်အဖွဲ့အကြီးကဲ Utah Sac Supersona ပြောပါတယ်။အခုလက်ရှိထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစ်စ်တွေကပြပခါပြန်ရောက်လာသူတွေထဲမှာဖြစ်ပြီးပြည်ရင်းကူးစက်မှုမရှိတာ44ရက်ဆက်တိုက်ရှိနေပြီဖြစ်ပါရဲ့ရှင်။တရုတ်ပြည်မှာကြီးကပြဋ္ဌာန်းခဲ့တဲ့ဟောင်ကောင်မျိုးသားလုံခြုံရေးဥပဒေမှာအဓိကနေရာကပါဝင်နေတဲ့မျိုးသားလုံခြုံရေးရုံးကိုဟောင်ကောင်မှာဒီကနေ့ဖွင့်လှစ်လိုက်ပါတယ်။ဟောင်ကောင်မျိုးသားလုံခြုံရေးစောင့်ရှောက်ရေးရုံးလို့တရားဝင်ခေါ်ဆိုတဲ့အဲ့ဒီဌာနဟာမကြာသေးခင်ကပြဋ္ဌာန်းခဲ့တဲ့မျိုးသားလုံခြုံရေးဥပဒေကိုဟောင်ကောင်သားတွေလိုက်နာရေးစောင့်ကြပ်ကုတ်ကဲသွားမှာဖြစ်ပါတယ်။ခီးသွွားဧည့်သည်တွေအလားများတဲ့မြို့လယ်ကမက်ထရိုပါ့ခ်ဟိုတယ်မှာအဲ့ဒီရုံးရဲ့ဆိုင်ဘုတ်ကိုဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဖွင့်လှစ်ပေးခဲ့တာပါ။အုပ်ချုပ်ရေးမှူးလမ်နဲ့အတူအမျိုးသားလုံခြုံရေးရုံးသေးရဲ့အကြီးအကဲဆန်ရင်ရှောင်းပေကျင်းမြို့အခြေဆိုင်ဟောင်ကောင်ဆက်သွယ်ရေးရုံးအကြီးအကဲလူဝေမင်းတို့အပြင်ဟောင်ကောင်အုပ်ချုပ်ရေးမှူးဟောင်နှစ်ဦးဖြစ်တဲ့တန်ချီဝါနဲ့လူချုံရင်းတို့လည်းဖွင့်ပွဲကိုတက်ရောက်ခဲ့ကြပါတယ်။မကြာသေးခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေအရခွဲထွက်မှုအဖြစ်အမှောင်လုပ်မှုအကြမ်းဖက်မှုနဲ့နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းမှုဆိုတာတွေလုပ်တယ်လို့ယူဆရသူဘယ်သူကိုမဆိုထောင်ဒဏ်တသက်တကျွန်းချီအပြစ်ပေးနိုင်ပါတယ်။ကမ္ဘာတစ်လွှား COVID-19 ရောဂါကူးစက်မှုနှုန်းဆက်ပြီးတော့မြင့်တက်နေချိန်မှာပဲဒီကနေ့အာရှအစုရှယ်ယာဈေးကွက်မှာအတက်အကျတွေရှိခဲ့ပါတယ်။တိုကျိုနီကေးညွန်ငင်းကဈေးပိတ်ချိန်မှာ 3.8% ခန့်နှုန်းကျဆင်းခဲ့ပါတယ်။ဒီကနေ့နောက်ပိုင်းဟောင်ကောင်ဟန်ဆိုင်ညွန်ငင်းက 3.4% ခန့်နှုန်းနဲ့ရှန်ဟိုင်းကွန်ပိုစစ်က 2.1% ခန့်နှုန်းအတက်ပြခဲ့ပါတယ်။ Australia S&P ASX က 1.5% ခန့်နှုန်းကိုရီးယား KOSPI က 3.2% ခန့်နှုန်းနဲ့ India Sensex အညွန်ငင်က 3.1% ခန့်နှုန်းအသီးသီးကျဆင်းခဲ့ပေမဲ့ဗုဒ္ဓဦးနေနောက်ပိုင်း Taiwan DSCC အညွန်ငင်က 3.6% ခန့်နှုန်းမြင့်တက်ခဲ့တာပါဒီကနေ့ရေနံစိမ်းစည်းကွက်မှာလည်း American ရေနံစိမ်းတစ်စီးကို40.42ဒေါ်လာနဲ့ 3.5% ခန့်နှုန်းကျဆင်းခဲ့ပြီးနိုင်ငံတကာစံတတ်မှတ်ထားတဲ့ Brent ရေနံစိမ်းတစ်စီးကို42.88ဒေါ်လာနဲ့ 3.4% ခန့်နှုန်းကျသွားခဲ့ပါတယ်American အဓိကအစုရှယ်ယာကြိုယောင်းကြိုဝယ်ဈေးကွက်မှာတော့ Dow Jones နဲ့ S&P 500ညွန်ကိန်းတွေကြာရေးပြပြီး Nasdaq အညွန်ကိန်းကတော့တိတိတသာပြောင်းလဲခြင်းမရှိခဲ့ပါဘူးရှင်။ဒေါ်လာ ရှင်များရှင်ဗုဒ္ဓဟူးနေ့တွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းဆီးထားသူ7ယောက်ကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆိုးဆွဲချက်တွေနဲ့အမှုဖွင့်လိုက်တဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်ကနိုင်ကွင်းအိမ်မှာကြောက်တော်မြို့နယ်ကစ္စဘနေတီတရားရှိလုံချုံရေးတပ်ဖွဲ့ဝင်တွေကနေဇွန်လ3ရက်နေ့ကနေ3ရက်နေ့ထိတွာလာသူတွေကိုစစ်ဆေးရမှာအေးရခိုင်လက်နက်ကန်အဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမသိင်္ဂါမှုနဲ့ဖမ်းဆီးထားသူ3ဦးကိုကြောက်တော်မြို့နယ်ရဲစခန်းကိုလွှဲပြောင်းပြီးအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်ထားကြောင်းကြောက်တော်မြို့ခံကိုကျော်လှမ်းမြစ်ကပြောပါတယ်
ကျေးဇူးပါနေဒီကမှာဒီနေ့နေ့ကိုနိုင်ဝင်းတဲ့ကငါဒီနေ့ဆောင်ကြည့်ရတာဒီနေ့ဒီအဲဒီဖရဲကောင်းကြည့်ရတာသူစီစီဘတ်တုံးရောဖန်စီပြီးတော့ဟူတောက်တဲ့နေ့မြန်မာရေးစခန်းမှာအစင်ဖဲမှုဟိုမှာငါတိကဒီငါတိကဒီနဲ့အမှုဖရပါလေ
အမှုဝိခံထားရတဲ့သူတွေကတော့ကြောက်တော်မျိုးနဲ့ဖရဲပေါင်းကြည့်ရနေမောင်မောင်သေးပိနေချောင်းကြည့်ရနေကိုရဲသွန်းနဲ့ကိုနေမျိုးသွန်းတို့ဖြစ်ကြပါတယ်မြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးရမှာတော့ဖရဲပေါင်းကြီးဝါနေမမောင်သေးဟာအေအဖွဲ့ကတတ်တာဆဲရှိသူဖြစ်ပြီးကိုရဲမင်းသွန်းနဲ့ကိုနေမျိုးသွန်းတို့ဟာအေအေတရင်ပေးတွေဖြစ်ကြောင်းဖော်ထုတ်ရမိလို့ဇူလိုင်လ၄ရက်နေ့မှာ၎င်းတို့၃ဦးကိုကြောက်တော်မြို့နယ်ရဲစခန်းကိုလွှဲပြောင်းပေးပြီးအကြမ်းဖက်တိုက်ဖြည့်ရေးဥပဒေနဲ့အရေးယူဖို့စီစဉ်ထားတယ်လို့တပ်မတော်တရင်မှပြန်ကြားရေးအဖွဲ့ကမနေ့ကတရင်ထုတ်ပြန်ထားပါတယ်အမှုခွင့်ခံထားရတဲ့ပိနေချောင်းကြီးဝါနေကိုရဲသွန်းရဲ့မိသားစုဝင်တို့ကတော့ကိုရဲသွန်းနဲ့ကိုနေမျိုးသွန်းတို့ဟာအေအေဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ပြောပါတယ်။အေးန
ောက်ဆက်ဆက်မှုမရှိပါဘူး။ဒီမှာတော့မှအဲ့ဒီကလေးယောက်ကပြောကျင်းစံတယ်လို့ပြောချင်တာ
ပါ။အလားတူကြောက်ဖြူမြို့နယ်အတွင်းတပ်မတော်လုံချုံရဲတပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းထားတဲ့ကတ်တပြေကျေးရွာသားခုနှစ်ဦးနဲ့ဆိုင်းချုံတွင်ကျေးရွာယာယီမှုတူကိုလည်းအကြမ်းဖက်ဥပဒေနဲ့အမှုဖွင့်ထားကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကတ်တပြေရွာသားခုနှစ်ဦးနဲ့ဆိုင်းချုံတွင်ရွာအုပ်ချုပ်ရေးဖွဲ့ဝင်တူအပေါင်း၈ဦးကိုလာမယ့်ဇူလိုင်လ18ရက်နေ့မှာရုံထုတ်ဆစ်ဆေးမယ်လို့ကတ်တပြေကြီးရွာအုပ်ချုပ်ရေးမှူးဦးမောင်ခင်ဦးကပြောပါတယ
်ဒီကနေ့နေ့ရုံတင်မယ်လို့တော့ပြောတာကြားထားတာပ
ါကတ်တပြေကြီးရွာသားခုနှစ်ဦးနဲ့ဆိုင်းချွန်တွင်ကြီးရွာကယာယီမှုဦးလမ်းမြင့်ကိုအကြံဖက်တိုက်ပြေးရေးဥပဒေပုံမှန်50ကကြီးစံမြင့်ဆွဲ52ညသူနဲ့တညဝရီရေးသားစခန်းကတရားလူလုပ်မှုဖွင့်ထားကြောင်းအမည်မဖော်လိုသူကြောက်ဖြူခရိုင်ရဲတပ်ဖွဲ့ဝင်တို့ကတီးပြုပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လ26ရက်ညဦးပိုင်းကတမတော်လုံချုံရင်တပ်ဖွဲ့ဝင်တွေဟာကြောက်ဖြူမြို့နယ်ကတ်တပြေကြီးရွာသားကူဦးနဲ့ဆိုင်းချွန်တွင်ရွာအုပ်ချုပ်ရေးဖွဲ့ဝင်တို့အပေါင်း10ဦးကိုဖမ်းဆီးဆစ်ဆေးရမှာစစ်ကြောဖော်ထုတ်ချက်တွေရ10ဦးဟာအေးရခိုင်လက်နက်ကင်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိပြီးအားပေးကူညီခဲ့ကြောင်းဖော်ထုတ်ရရှိခဲ့လို့ဇူလိုင်လ4ရက်နေ့မှာကြောက်ဖြူမြို့မှရဲစခန်းကိုလွှဲပြောင်းပေးရခဲ့ပြီးအကြမ်းဖက်တိုက်ဖြည့်ရေးဥပဒေနဲ့ညီတရားစွဲဆိုရေးယူသွားမယ်လို့လည်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်တမတော်ပြောရေးစုခွေးရှိသူဘုံမှုရုပ်စော်မင်းထွန်းကတော့အေအေနဲ့ဆက်ဆက်တယ်လို့ယူဆရသူ၁၁ဦးရဲ့ထွက်ဆိုချက်အရအမှုဖွင့်ထားကြောင်းပြောပါတယ
်သူတို့ကဘယ်လိုပြားဆက်ကြပါလဲသူတို့ရဲ့ထွက်ဆိုချက်တွေကပါလေဘယ်လိုအရေးရှိမှလဲဘယ်လိုတော့လွတ်ပြေးလိုက်တယ်ဆိုတဲ့ဟာအဲ့ဒါလေးကိုပူပါစေချင်ပါတယ်
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွင်တန်တရားနဲ့ဖမ်းဆီးခံရသူတွေများပြားလာနေတာပါရခိုင်တိုင်းဒေသမျိုးနယ်များစီယုံ REC ကတော့ဖမ်းဆီးခံရသူ900လောက်ရှိနေတယ်လို့ပြီးခဲ့တဲ့ဇွန်လမှာပဲသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်နေရာဆွန့်ခွာရသူတွေတိုးလာနေပြီးကြံစည်ကြီးထွားလာနေတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ဆောင်ဦးရဲ့အခုဆိုရင်နေသိမီပါရှိနေတယ်လို့စစ်ဆောင်တွေကိုစီးရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနယ်စုများစီရင် REC ကသတင်းထုတ်ပြန်လိုက်ပါတယ်နေရဆွန်ခါသူတွေတိုးလာတာနဲ့များစစ်ဆောင်ဒုက္ခသည်စခန်းတွေမှာလည်းအကြွေးတွေကြီးထောက်လာနေတယ်လို့မြို့သားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ
်အခုနောက်ပိုင်းဆိုလို့ရှိရင်ကျမတို့ဒီအခြေအနေ၃ဒါရတောက်တိုက်ပွဲတွေကပုံပြင်းထန်လာတယ်ပြည်သူတွေပို့ပြီးတော့အထိနာလာတယ်နောက်တစ်ခုကနေပြီးတော့ကျမတို့ပြည်သူတွေကိုအကြောက်လန့်တကြဖြစ်စေအောင်အစုလိုက်ပြုံလိုက်ထွက်ပြေးအောင်နေပြီးတော့နင်းမြရှင်းလေးလုပ်မယ်ဆိုရင်စာရီနှုတ်တယ်ကျမမင်းဆန္ဒနေမှာအမ်းမှာဆိုလို့ရှိရင်နှုတ်နဲ့အဲ့လိုမျိုးဟိုတက်ဆိုင်ရာကနေပြီးသတင်းပေးချက်တွေရှိရင်နှုတ်နဲ့ပေးတာတို့အဲ့ဒါရွာတွေ3,500ထွက်ပြေးတာတို့ပြည်သူတွေကနေကျမစီကိုနေပြီးဖုန်းဆက်တာရှိတယ်လို့သတင်းတွေမှလည်းပေါ်ပြကြတယ်ရှင
်မကြသေးခင်တုန်းကနင်းနေရှင်းလင်းရေးလုံးမဲ့ညွှန်ကြားချက်ထုတ်ပြန်ပြီးနောက်ပြန်လည်ရုပ်သိမ်းခဲ့ပေမဲ့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရတိတော်မျိုးနယ်ဘက်မှလည်းထောင်တောင်းရှိတဲ့ဒေသခံတွေဘေးလွတ်ရာကိုတင်ဆောင်နေကြရတာပါဒုက္ခသည်တွေတိုးလာတာနဲ့များရတိတော်မျိုးပေါ်မှာခိုလုံစရာနေရာခက်ခဲတွေနဲ့ကြုံနေရတဲ့အတွက်စစ်တပ်မျိုးပေါ်ထိတင်ဆောင်နေကြရတယ်လို့ဒုက္ခသည်တွေကိုကူညီနေတဲ့ဒေသခံကိုကျော်မင်းခန်ကပြောပါတယ်
သူအစီကစားထုတ်ပြန်တယ်နင်းရှင်းရေးစာထုတ်ပြန်ပြီးနောက်ပိုင်းမှာဒုက္ခသည်တွေတိုးလာကြတာအခုဒီငွေရပြီတဲ့ဘိုင်းမှာကြတော့မိုးထန်လာရဲ့နောက်ပြီးတော့ဒီကဒီကြမ်းတမ်းမှုတင်တော့အခုဒီတောက်ကွေးပေါ့နော်တောက်ကွေးဖြစ်တဲ့လူတော့များနေတယ်တခါတိုင်းလိုလိုမှဖြစ်နေတယ်လက်ရှိကကုရင်ပြည်စည်တဲ့နေနဲ့ဆိုလို့ပြင်လေဒီ NGO ဒီနဲ့ကပ်တန်ထားတဲ့ခါကြတော့ဟိုအစိုးရစီကဖေးတဲ့ဟာနဲ့
ဒီဟိုအိရှာစီတစ်ခွဲ့ပဲရှိတယ်အဲဒီလူစီကပေးတဲ့ဟာလုံမသိနေဆာမှာမရှိဘူးရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်နောက်ထပ်ထွက်ပြေးလာသူတွေပါဝင်တိနေရှိတဲ့စစ်ဘေးရှောင်တွေအတွက်တာဝန်ရှိသူတွေဘက်ကကူညီပံ့ပိုးမှုတွေအနေနဲ့လွတ်လပ်နေတော့ကိုယ်စီလေတော်ထုတ်နေတာပြောပါတယ်ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြနေပလောင်ဝမြို့နယ်တွေမှာအင်တာနက်လိုင်းတွေဖြတ်တောက်ထားတ ဒီကျမတို့ညီညာရေးလုပ်ငန်းစဉ်တွေမှာကဒီစီဗီရှောင်ပြည်သူမရှိဘူးအင်မတန်အရေးပါတဲ့အချက်ဖြစ်ပါတယ်နောက်တစ်ချက်ကပါလဲဆိုလို့ရှိရင်မလွဲထားမချောင်းသာလို့ထိတွေ့ကြပြီဆိုလို့ရှိရင်ကျမတို့ကပြည်သူလူထုကိုဦးစားပေးကာကွယ်ရမှာပါကိုပန်းနိုင်ငံကရွာကနေကြုံနေရရှင်အတိအခါရစီကြဖို့ကုလသမဂ္ဂအတွင်းမှုလျှောက်ကတိုက်တွန်းထားသလိုမြန်မာနိုင်ငံရှေ့စိုက်တန်တမန်တွင်နဲ့ကုညီပေးရေးဖွင့်တ စွမ်းနဲ့ရက်ခါပြက်လန်းမှုနဲ့ဥယင်စွန့်ခွာရတဲ့ရှင်တွေပိုဆိုးလာမှာဆိုရင်ကြောင့်လည်းမကြတဲ့ခင်ရပဲသတိပေးထားပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေသတင်းပေးပို့ထားတာပါ
နေနီးပါးကြရက်ဆိုင်နေတဲ့ပြည်တော်သူအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့နေ့ရက်ကြအစည်းအဝေးမှာဆွေးနွေးညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းကိုပြောပြခြင်းပါတဲ့ကျွန်တော်မိုးစောပါနေပြည်တော်မှာနှစ်ရက်ကြာကျင်းပခဲ့တဲ့19ချိန်မြောက်ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU အစည်းအဝေးဟာဗိုလ်ထုနှင့်ညနေပိုင်းမှာပြီးဆုံးသွားခဲ့ပြီးသဘောတူညီချက်အချက်20ရရှိခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောပါတဲ့ဒီအစည်းအဝေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအစည်းအဝေးကရရှိတဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီး JMCU ရဲ့အတွင်းရေးမှူးနှင့်ဗိုလ်မှူးကြီးဝဏ္ဏအောင်ကအခုလိုပြောဆိုပါတဲ့
ဒီတော့ဒုညချက်ပေါ့နော်အစည်းအဝေးဆုံးဖြတ်ချက်ကတော့အချက်20ပေါ့နော်ကျွန်တော်တို့ကရရှိခဲ့ပါတယ်ဒီချက်20မှာလည်းကျွန်တော်တို့ဒါ JMCU အစည်းအဝေးကို20ချိန်မြောက်အစည်းအဝေးကိုလည်းကျွန်တော်တို့စက်တင်ဘာလဒုတိယပတ်ထဲမှာထပ်မံရှင်းမသွားဖို့ပေါ့နော်တဘောဒုချက်တွေရရှိပါတယ်ဒါပြင်ကျွန်တော်တို့ဒီအစည်းအဝေးတွေကျွန်တော်တို့မကျင်းပနိုင်ဘူးကာလအတွင်းမှာအရသာကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ JMC အစစ်စစ်ရဲ့အရသာကိုယ်စားလှယ်တွေရဲ့မျက်နှာစုံကြီးအစည်းအဝေးကနေပြီးတော့ဟိုတင်ပြတဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့GMC ကနေပြီးတော့မူဝါဒချမှတ်ပေးနိုင်တာလေကျွန်တော်ဆောင်ရွက်နိုင်ခဲ့ပါတယ
်ဒီဆုံးဖြတ်ချက်တွေမှာရုံးလှုပ်ထုံးလုံနီးဆိုင်ရာကိစ္စရပ်တွေပါဝင်ပြီးရန်ပုံငွေသုံးဆွဲရေးဆိုင်ရာစီမင်းရေးဆွဲဖို့ GMC S Corp ပြည်내အဆင့်အစည်းအဝေးတွေဆက်လက်ကျင်းပဖို့စရတွေလည်းပါဝင်ကြောင်းပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရရဲ့ကိုယ်စားလှယ် JMCU ရဲ့အတွင်းမှုတက်ဒေါက်တာရွှေခါကတက်နေရာချထားရေးကိစ္စကိုလည်းဆွေးနွေးခဲ့ကြောင်းထည့်သွင်းပြောကြားပါတယ်
ဟိုအဓိကဖြစ်တော့ကျွန်တော်တို့ပူပြီးတော့ GMC ထိထိရောက်လုပ်နိုင်ဖို့အရင်ကတည်းကနေကျွန်တော်တို့ဒီဟိုစဉ်းစားတာ issue တုံးခုရှိတာပေါ့ပထမကတော့ဟိုတက်နေရာချထားယူပဲခေါ်ဖို့ဟိုထိတွေ့မှုရှောင်ရှားနိုင်ဖို့အတွက်နှစ်ဖက်နှိမ့်နိုင်ရမယ့်ကိစ္စတွေတတ်မှတ်ရမယ့်ကိစ္စတွေရှိတယ်အဲ့ဒါကိုအရင်တော့မလုပ်နိုင်ခဲ့ဘူးဆိုတော့အဲ့ဒါက bilateral နဲ့လုပ်ရမယ့်ကိစ္စတွေတော်များဖြစ်တယ်အဲ့ဒါကိုဆွေးနွေးဖို့အခုဟိုနှိမ့်နိုင်ဖို့သဘောတူကြပြီးအစီအစဉ်ပုံစံနဲ့ချ
ကျအချက်နှစ်ချက်ကတော့ NCA စာချုပ်အခန်း3ပါနှစ်ဖက်နားလည်မှုမတူညီတဲ့ဝေါ်ဟာရတွေကိုပြန်လည်ညှိနှိုင်းဖို့နဲ့ GMC ဖွဲ့စည်းမှုကိုပြင်ဆင်ဖို့ဖြစ်ပါတယ်။ဒီအချက်တွေကိုအောက်ခြေအဆင့်မှာဆွေးနွေးပြီးထွက်ပေါ်လာတဲ့ရလဒ်တွေကိုအထက်အဆင့်ကအတည်ပြုဆုံးဖြတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုပြီးတဲ့နောက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဟာနေမြေပိုင်းခြားမှုကိုရှင်းရှင်းလင်းလင်းမဆောင်ရွက်နိုင်တာကြောင့်လို့လည်းသုံးသပ်ပါတယ်။လက်ရှိပြီးဆုံးသွားတဲ့ JMC အစည်းအဝေးအပေါ်မှာဒေါက်တာရွှေခါကအခုလိုပြောပါတယ်
။ဒီနေ့ကတော့19ချိန်မြောက်ပေါ့။နောက်အချိန်20လောက်ဖို့လည်းကျွန်တော်သဘောတူလိုက်တယ်။ဆိုတော့ဒီလိုမျိုး process ကတော့ဆက်သွဖို့အတွက်နှစ်ဖက်စလုံးက commitment လုပ်ထားတဲ့ကိစ္စကတကယ်ဟို achievement ကြီးလို့သူကပြောထားတယ်ပေါ့ကျွန်တော်လည်းအဲ့ဒါ absolutely I agree ပေါ့နော်ကျွန်တော်လည်းသဘောတူရတာမှအဲ့ဒီလိုမျိုးကျွန်တော်သဘောတူငယ်ချက်တည်ပြင်းပြင်းငင်းချိုင်း process မှာတော့ဒီအရေးကြီးတကယ်အရေးကြီးတဲ့ point တစ်ခုဖြစ်တယ်လို့ကျွန်တော်ယူဆရတာပေါ့နော
် GMC နောက်ဆုံးအစည်းအဝေးကို2018စက်တင်ဘာလမှာကျင်းပခဲ့တာပါ ကရင်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကတရားဝင်ဆွေးနွေးပွဲနဲ့ GMC အစည်းအဝေးတွေကိုတရောက်မှမဟုတ်ကြောင်းထုတ်ပြန်ပြီးတဲ့နောက်မှာ GMC အစည်းအဝေးတွေရပ်တန့်ခဲ့တယ်လို့21ရာစုပင်လုံးအစည်းအဝေးလဲရပ်ဆိုင်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ဆိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာလာမယ့်ဩဂုတ်လမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုတ်တအစည်းအဝေးကိုကျင်းပဖို့အတွက်သဘောတူညီချက်ရရှိထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်ထိုင်းနိုင်ငံမြောက်ပိုင်းမှာစစ်တပ်ကတန်ဆူးကြိုးတွေကာယံနေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရံခရိုင်မဲဆိုင်ဘက်ကိုရှမ်းပြည်နယ်တာချီလေးဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဇက်တိုက်ဆိုသလိုဖမ်းဆီးမိပြီးတဲ့နောက်တားဆီးဖို့အတွက်ထိုင်းအနာဘိုင်တွေကကြိုးပမ်းလာကြတာပါ။ဇွန်လနှောင်းပိုင်းနဲ့ဇူလိုင်လဆန်းမှာပဲထိုင်းနိုင်ငံတဲကိုနေဆက်ကနေတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမိတာ28ကြိမ်အထိရှိခဲ့ကြောင်းကိုလည်းထိုင်းနေကြဆောင်တပ်ကပြောပါတယ်
။ Number 1 ต่าง Lao ลักลอบเข้าเมืองนะครับก็มีเป็นจํานวนมากก็อยากฝากให้พ่อหลวงช่วยประชาสัมพันธ์นะครับภายในหมู่บ้านว่าอย่าให้มีการช่วยเหลือแล้วก็ช่วยกันดูแลอย่าให้มีการลักลอบข้ามมานะครับเพราะมันเรื่องเกี่ยวกับเรื่องการระบาดของโรคโควิดนะครับว่าถ้าเกิดเขาข้ามมาเขามีเชื้อติดมา
အခုလိုမျိုးတန်ဆူးကျိုးအကြံအနေနဲ့လုံခြုံရေးတိုးမြင့်ရတာဟာဒေသခံပြည်သူတွေရဲ့တောင်းဆိုမှုကြောင့်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါတိုက်ဖျက်ဖို့ကြိုးပမ်းနေကြတဲ့ကာလဖြစ်တာကြောင့်နေဆက်ကနေတရားမဝင်ဝင်လာသူတွေစီကနေရောဂါပိုးတွေပါလာပြီးဒေသအတွင်းကူးစက်ပြန့်နှံ့မဲ့အနေအကိုကြိုတင်ကာကွယ်ထားတာလည်းဖြစ်ပါတယ်။အခုလိုမျိုးနေဆက်လမ်းတွေမှာတန်ဆူးကျိုးတွေကရန်ထားတဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေကလည်းရှင်းလင်းတင်ပြခဲ့တဲ့အကြောင်းထိုင်းနေကြဆောင်တက်ကဗိုလ်ချုပ်ထဏဖွန်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါထိုင်းနိုင်ငံမှာ COVID-19 ကူးစက်ရောဂါတက်ဖြက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့အိန္ဒိယချင်းနိုင်ငံတွေကနေဆက်တွေကနေတရားမဝင်ခွင်လာကြတဲ့မြန်မာအပါအဝင်နိုင်ငံသားသား3,000လောက်ကိုဖမ်းဆီးမိခဲ့ကြောင်းပြောဆိုခဲ့ပါတယ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစစ်ကတော့ထိုင်းနိုင်ငံထဲမှာ COVID-19 ရောဂါကူးစက်မှုကင်းရှင်းသွားပေမဲ့တရားမဝင်ဝင်ရောက်လာသူတွေစီကနေရောဂါပိုးတွေပါလာပြီးကူးစက်မှာကိုစိုးရိမ်ရတာကြောင့်ကာကွယ်တားဆီးဖို့စီစဉ်နေရတယ်လို့လည်းပြောပါတယ်။ထိုင်းပြည်မှာနေဆက်ထိုင်းမြောက်ပိုင်းနေကြားတလျှောက်မှာလည်းထိုင်းစစ်တပ်တွေဟာမဲဆိုင်တာချီလိုက်ချားထားတဲ့မဲဆိုင်ချောင်းတလျှောက်အဝေးထင်းဒရုန်းကင်းထောက်ရင်ငယ်ကိုတုံးပြီးစောင့်ကြည့်နေတယ်လို့တပ်ဖွဲ့လိုက်လှည့်ကင်းနေတယ်လေနေဆက်ဝင်ပေါက်တွေကိုတုံးမြင့်စစ်ဆေးစောင့်ကြည့်နေတာပါအခုအခါမှာတော့နှစ်နိုင်ငံထိစပ်နေတဲ့နေကြားနေရာပေါင်း18နေရာကိုထိုင်းနေကြားစောက်တပ်ရင်းတွေကတန်ဆူးကျိုးအကြံအနေနဲ့တားဆီးထားပြီးတွာလာဝင်ထွက်တတ်တဲ့နေရာတွေမှာလည်းနေအောင်ကြီးစွန့်အင်သုံးမိတိုင်တွေကိုတက်ဆင်နေပါဗျ။ထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီးဆိုပြီးအစိုးရကကြေညာထားပြီးအရေးပေါ်ကာလကန့်သက်တားဆီးမှုတွေဖြေလျှော့ပေးနေတယ်လို့လုပ်ငန်းတွေကိုလည်းပြန်လည်လုပ်ခိုင်ခွင့်ပြုနေပါပြီ။စီးပွားရေးလုပ်ငန်းတွေပြန်လည်စတင်နေချိန်မှာပဲပြည်ပနိုင်ငံတွေကအလုပ်သမားတွေလည်းထိုင်းနိုင်ငံတဲကိုပြန်ဝင်ဖို့ကြိုးစားနေကြတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေကြတာပါ။မြန်မာနိုင်ငံသားတွေဟာလည်းအလုပ်ကံရနိုင်ဖို့မျှော်လင့်ချက်တွေနဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရံခရိုင်ကတော်လန်းနေအပါအဝင်နေဆက်တွေကနေပုံစံမျိုးစုံနဲ့ဝင်ရောက်ဖို့ကြိုးပမ်းနေကြတယ်လို့လူမောင်ခိုတွေကိုအခကျင်းွေပေးပြီးဝင်ရောက်ဖို့ကြိုးစားနေသူတွေလည်းရှိနေကြပါတယ်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ပါပါရှင်တရုတ်ဆိုရကဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေထုတ်ပြန်လိုက်ပြီးတဲ့နောက်ဟောင်ကောင်ဒေသခံတွေခေလွန်ခွင့်ဗီဇာထုတ်ပေးဖို့ဩစတြေးလျအစိုးရကစဉ်းစားနေပါတယ်ဟောင်ကောင်ကဖြစ်ရတွေကြောင့်စိတ်မသက်မသာဖြစ်ရပြီးတော့ဟောင်ကောင်တဲကနေလူတွေအစုလိုက်ပြုံလိုက်ထွက်ခွာသွားတာမျိုးဖြစ်ခဲ့မယ်ဆိုရင်ဒီအခြေအနေကိုအတူတကွဖြေရှင်းကြဖို့ဗြိတိန်အစိုးရကသူတို့ကိုအကူအညီတောင်းထားတယ်လို့ဩစတြေးလျဘက်ကပြောပါတယ်ဒါပေမဲ့ဒီလိုရက်တွေနဲ့ပတ်သက်လို့တော့တရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်ဝေဖန်နေတဲ့အကြောင်းစစ်တနေမျိုးကနေ Field Marshal ပြဖို့ထားတဲ့သတင်းကိုပြောပြပါမယ်ရှင်။ဟောင်ကောင်မှာနေထိုင်သူတွေဟာဖိအားပေးခံနေရတာကိုရင်ဆိုင်ရပြီးထွက်ပြေးလာရမယ်ဆိုရင်သူတို့ကိုအကူအညီပေးကြဖို့ဗြိတိန်နိုင်ငံကသူ့ရဲ့မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ Australia နဲ့တကွာ ကနေဒါ၊နယူးဇီလန်နဲ့အမေရိကန်ပြည်ထောင်စုတို့ကိုတောင်းဆိုထားပါတယ်။ဗြိတိန်နေနဲ့လက်တီလူတွေကိုနိုင်ငံရေးခုံလွန်ခွင့်ပေးမယ်လို့ဆိုပါတယ်။နိုင်ငံရေးအရနှိမ့်ဆက်ညှဉ်းပန်းခံရမှာကိုစိုးရိမ်နေကြရတဲ့ဟောင်ကောင်ဒေသခံတွေဟာဩစတြေးလျနိုင်ငံရဲ့လက်ရှိလူသားချင်းစာနာမှုအစီအစဉ်ကိုရှောက်ထားနိုင်ကြတော့မှာဖြစ်ပါတယ်။ဩစတြေးလျလွှတ်တော်အမတ်တော်တော်များများကဟောင်ကောင်ကစန့်ကျင်စန္ဒပြသူတွေကိုတရုတ်နိုင်ငံကဖြိုခွဲနှိမ်နှင်းကြတာနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြတာပါ။ကူညီပြန်လည်နေရာချထားရေးစီစဉ်သစ်ကိုမူကြမ်းရေးဆွဲပြီးဖြစ်ကြောင်းဝန်ကြီးချုပ် Scott Morrison ကပြောပါတယ
်။ We are considering very actively in their proposals that I asked to be brought forward several weeks ago.
ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အချိန်နဲ့တပြေးညီစီစဉ်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကလည်းလုပ်ငန်းစဉ်တွေတင်ပြဖို့ကျွန်တော်တို့တောင်းဆိုထားခဲ့တာပါ။နောက်ဆုံးပဲလုပ်ရမယ့်ကိစ္စတွေကိုဆက်ပြီးလုပ်သွားမှာပါ။ဒီစီစဉ်တွေကိုလွှတ်တော်ကသုံးသပ်ပြီးအလားတူအခွင့်အရေးတွေပေးသွားမှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်တွေဟာတိတ်ကိုအရေးကြီးပြီးကျွန်တော်တို့ဟာဘလောက်လူသားဆန်သူတွေဖြစ်တယ်ဆိုတာကိုလည်းပြသရကြတယ်လို့ထင်ပါတယ်လို့သူကပြောသွားတာပါ။2015ခုနှစ်တုန်းကဩစတြေးလျဟာစီးရီးယားပြည်ပခန့်ဖြေရာဒေသကထွက်ပြေးလာသူပေါင်း12,000 အတွက်အရေးပေါ်ဗီဇာထုတ်ပေးခဲ့မှုပါတယ
်။ The Australian measure obviously would show international solidarity with Hong Kong people and it would be helpful to
ဩစတြေးလျရဲ့ခုလိုစီမံဆောင်ရွက်ချက်တွေဟာနိုင်ငံတကာအနေနဲ့ဟောင်ကောင်ပြည်သူတွေနဲ့တစည်းတလုံးနဲ့ရှိနေကြောင်းထင်ထင်ရှားရှားပြသဖို့ဖြစ်ပါလိမ့်မယ်။ဒါဟာဟောင်ကောင်မှာရှိနေကြတဲ့သူတွေအတွက်အပေးကူညီမှုတချို့ရလာစေဖို့အထောက်ပံ့လည်းဖြစ်စေပါလိမ့်မယ်။ခြုံပြီးပြောရရင်တော့ဒါကကောင်းတဲ့လုပ်ရလို့ကျွန်တော်ယူဆပါတယ်လို့စစ်ဒနီတက်သူကတရုတ်ဥပဒေပါမောက်ခဘင်းလင်ကပြောပါတယ်။သူကလည်းဟောင်ကောင်ပြည်သူတွေကိုကူညီလိုသူတယောက်ဖြစ်ပါတယ်။တရုတ်နိုင်ငံကတော့သူ့ရဲ့ပြည်တွင်းရေးကိုဝင်ဆွတ်ဖက်တယ်ဆိုပြီးဩစတြေးလျကိုဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံကဟောင်ကောင်အတွက်ပြဋ္ဌာန်းလိုက်တဲ့လုံခြုံရေးဥပဒေသေးဟာစန့်ကျင်ကန့်ကွက်သူတွေကိုအပြစ်ပေးဖို့ပိုးပြီးတော့လွယ်ကူသွားသလိုဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အာဏာကိုလည်းလျှော့ချလိုက်တာဖြစ်ပါတယ်။ခွဲထွက်ရေးဆိုင်ရာပြစ်မှုအကြမ်းဖက်မှုနဲ့ပြည်ပလက်နက်ကိုင်အဖွဲ့တွေနဲ့လျှို့ဝှက်ပူးပေါင်းကြံစီမှုတွေကျူးလွန်ရင်ထောင်ဒဏ်တသက်ပြစ်ဒဏ်ကျခံရမှာပါ။စစ်ဒနီမှာရှိတဲ့တရုတ်တန်ယုံပြောခွင့်ရသူကတော့ဒီဥပဒေကဟောင်ကောင်အတွက်အကျိုးရှိမှာဖြစ်တယ်လို့ဆိုပါတယ်။အခုလိုဟောင်ကောင်ကခေလွန်ခွင့်တောင်းခံလာမဲ့သူတွေအတွက်ပြန်လည်နေရာချထားရေးအထူးအစီအစဉ်ကြောင့်အကြီးဆုံးကုန်သွယ်ဖက်နိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြားမှာနောက်ထပ်တင်မာမှုတွေဖြစ်လာနိုင်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေပထမဆုံးစတင်ပြန့်ပွားလာခဲ့တဲ့ COVID-19 ကပ္ပကပ်ရောဂါရဲ့မူလစစ်မြစ်ကိုစုံစမ်းကြဖို့နိုင်ငံတကာကိုဩစတြေးလျကတောင်းဆိုခဲ့တာကလည်းတရုတ်နိုင်ငံကိုဒေါသထွက်စေခဲ့တာဖြစ်ပါတယ်ရှင်။ကျမခွာညိုပါ
။ကျမနောင်လာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေလက်သလုံးအကြီးအကျယ်တိုးလာနေပေမဲ့စာတင်ကြောင်းတွေပြန်ဖက်ဖို့သမ္မတဒိုနယ်ထရမ့်ကပြည်내အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းနေတဲ့အကြောင်းပက်စတီဝီဒါကူဆာရာရဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြမှာပါ။ကယောဂါကာလအတွင်းပိုးမကူးအောင်နီလန်တစ်တွေနဲ့လောက်ကန်နေတဲ့အမေရိကန်စာတင်ကြောင်းတွေထဲမှာနယူးဟမ်ရှားပြည်နယ်ကကြောင်းတစ်ခုမှာတော့အထက်တန်းကြောင်းအောင်ပွဲတက်လာသူတွေညနေကကမရှိအောင်ရေလွှာရှော့စစ်ခန်းမှာသုံးတဲ့ကောင်းကင်တဲပိုးရည်နဲ့အခမ်းအနားတက်နိုင်အောင်စီစဉ်ပေးခဲ့ပါတယ်။ဒီလိုအခြေအနေတွေရှိနေပေမဲ့မကြာခင်ကျောင်းတွေပြန်ပွင့်နိုင်ခြင်းရှိပါတယ်။သမ္မတထရမ့်ကလည်းလာမယ့်ဩဂုတ်နဲ့စက်တင်ဘာလမှာကျောင်းတွေပြန်ပွင့်ဖို့တိုက်တွန်းနေတာပါ
။ We're very much going to put pressure on governors and everybody else.
ကျောင်းတွေပြန်ပွင့်ဖို့ပြည်내အုပ်ချုပ်ရေးမှူးတွေနဲ့တခြားတာဝန်ရှိသူတွေကိုအပြင်းထန်တိုက်တွန်းသွားမှာပါလို့ပြောဆိုသွားတာပါ။နိုဝင်ဘာသမ္မတရွေးကောက်ပွဲမှာပြန်ရွေးခံဖို့ကြိုးပမ်းနေတဲ့သမ္မတထရမ့်ကကယောဂါကရက်ကြောင့်ညှက်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရေးသူ့ရဲ့အစီအစဉ်ထဲမှာစာသင်ကျောင်းတွေပြန်ဖွင့်ဖို့လည်းပါပါတယ်။ကလေးတွေကြောင်းပြန်တန်နိုင်ရင်မိဘတွေအနေနဲ့လည်းလုပ်ငန်းခွင်ပြန်ဝင်နိုင်မှာပါ။မြွေရသည်ကြောင်းပြည့်ရမတိုင်ခင်ကယောဂါကူးစက်လာတဲ့အတွက်အမေရိကန်ကျောင်းတော်ကျောင်းသားတန်50ကျော်လောက်အွန်လိုင်းကနေပဲကျောင်းတက်ခဲ့ရတာပါ။အမေရိကန်ကလေးအထုကူဆရာဝန်များအဖွဲ့ကလည်းကျောင်းပြန်ဖွင့်ဖို့အကြံပြုထားပါတယ်။ကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူတွေကလည်းဒီအကြံပြုချက်ကိုထောက်ခံထားပါတယ်။ Vanderbilt တက္ကသိုလ်ပါမောက်ခ William Schaffer ကအခုလိုအတည်ပြုပြောဆိုပါတယ်။
If most of us agreed that we had to open.
ဒါမဲ့ဆောင်းပါမှာကျောင်းတွေပြန်ဖွင့်ဖို့အတော်များများသဘောတူထားကြပါတယ်။ဘယ်လိုပြန်ဖွင့်နိုင်မလဲဆိုတာမြင်ကြရမှာပါ။ဒီကိစ္စကတိတ်ပြီးတော့အရေးကြီးတဲ့အတွက်တတိကြီးကြီးထားပြီးတော့လုပ်ရပါလိမ့်မယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်း American Enterprises Institute သုတေသနအဖွဲ့ရဲ့အဆိုအရကလေးတွေကျောင်းပြန်ဖို့ရင်ပိုကူးမှာမဟုတ်ဘူးလို့စိတ်ချလက်ချရှိနေတဲ့မိဘက20ရာခိုင်နှုန်းပဲရှိပါတယ်။အဲ့ဒီမိဘတွေထဲမှာ Republican တွေက Democrat တွေထက်နှစ်ဆလောက်ပိုများပါတယ်။ယောဂါကကွေနှာခေါင်းစီးသုံးဖို့လိုတဲ့ဆိုတဲ့ကိစ္စမျိုးလိုသက်ဆိုင်ရာတာဝန်ရှိသူတွေကပေးတဲ့အကြံပြုချက်တွေအမျိုးမျိုးရှိနေတဲ့အတွက်လဲကလေးမိမာတွေဆိုရင်နေတာလည်းဖြစ်ပါတယ်။ AEI သူတည်နာဌာနက John Bailey ကလည်းအခုလိုရှင်းပြပါတယ်
Reopening schools isn't just purely a decision that's made by governors and superintendents.
ဒီနေ့အုပ်ချုပ်ရေးမှုတွေ၊ရုံးအုပ်တွေဒါမှမဟုတ်ကျောင်းအုပ်နဲ့ဆရာဆရာမတွေကကျောင်းပြန်ဖွင့်ဖို့ဆုံးဖြတ်ကြတာမဟုတ်ပါဘူး။မိဘတွေကလည်းပါဝင်ဆုံးဖြတ်ရတာမျိုးပါ။သူတို့ကလေးတွေဘေးကင်းလုံခြုံဖို့ကျောင်းထဲမှာကာကွယ်ရေးအစီအစဉ်တွေလုပ်ထားတယ်ဆိုတာမိဘတွေဘက်ကယုံကြည်ဖို့လိုပါတယ်။ယောဂကကွေရဲ့ညွှန်ကြားချက်အမျိုးမျိုးဖြစ်နေမယ်ဆိုရင်တော့ကလေးမိသားတွေအနေနဲ့ဆုံးဖြတ်ချက်တိတိကျကျမချနိုင်တာမျိုးဖြစ်လာပါလိမ့်မယ်လို့ပြောဆိုသွားတာပါ။ကိုရိုနာဗိုင်းရပ်ကြောင့်ကလေးတွေနေထိုင်မကောင်းတာမျိုးတိတ်မရှိပေမဲ့လည်းတုတ်ကွေးကူးသလိုမျိုးသူတို့စီကတစ်ဆင့်မိသားစုဝင်တွေစီကူးဆက်ပြန်နှံ့သွားနိုင်ပါတယ်။ William Schaffer ကလည်းသူတို့ရဲ့သုတေသနလုပ်ငန်းကိုအခုလိုဆက်ပြီးတော့ပြောပြပါတယ်
။ We don't know that yet about the COVID
virus ပေါ်နေပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကောင်းမသိကြသေးပါဘူး။ကလေးတွေကိုတကယ်ပဲကူးဆက်နိုင်သလားသူတို့ကတဆင်ပြန်ပြီးတော့ကူးဆက်ပြန်နှံ့သွားနိုင်သလားဒါမှမဟုတ်တီပိုးကကလေးတွေစီတကယ်ပဲကူးဖို့မလွယ်ဘူးလားဆိုတာမျိုးပေါ့အခုထိတော့လေ့လာနေတော့မှလို့ပြောဆိုသွားတာဖြစ်ပါတယ်တက္ကသိုလ်ရဲ့အပါအဝင်စာသင်ကျောင်းအလုံးအွန်လိုင်းကနေလေ့လာသင်ကြားနိုင်အောင်အစိုးရကဧပြီလမှာရောင်းမငွေဒေါ်လာ73ဘီလျံချပေးခဲ့တယ်လို့မကြာခင်ကျောင်းတွေစိတ်ချလက်ချပြန်ဖွင့်နိုင်ဖို့ပြည်ထောင်စုအစိုးရကနှုတ်ထက်ဗဏ္ဍာငွေချပေးအောင်မလားဆိုတာကတော့ခုထိရှင်းရှင်းလင်းလင်းမရှိသေးပါဘူး
ကျမနာလောပါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဒါရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်နားဆင်ကြမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံအေးအေးရခိုင်တပ်ဖွဲ့ကိုလက်နက်အင်အားငွေအင်အားအလုံးအရင်းနဲ့ထောက်ပံ့ပြီးသူတို့မဟာဗျူဟာအောင်မြင်ရေးအတွက်စီတိုးလှုပ်ဆောင်နေတယ်လို့ Times of India သတင်းစာကြီးကရေးသားလိုက်ပါတယ်ဒီနေရာမှာတေအစူရဲမြန်မာနိုင်ငံဆိုင်ရာမဟာဗျူဟာကဘာလဲ။တိုင်းရင်းသားလက်နက်ကင်တွေအရေးနဲ့တရုတ်မဟာဗျူဟာဘယ်လိုဆက်ဆက်နေတယ်လဲဆိုတာတွေကိုဖီဘောမြို့နယ်လွတ်တော်ကုစလေဟောင်းဦးရဲထွန်းနဲ့ကျွန်တော်ကြိုစမ်းသာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဦးရဲထွန်းခင်ဗျာဒီလိုတော့ Times of India သတင်းစာထဲမှာရေးထားတဲ့ Somewhat Book ရဆိုရင်မြန်မာနိုင်ငံကအေးအေးခိုင်းတဲ့ဘုံတွေကိုတေဖက်ကအလုံးအရင်ငွေကြေးရောလက်နက်ရောပံပိုးနေရဲဆိုပြီးတော့ရေးထားတာကိုဖတ်ရပါတယ်။ဦးရဲထွန်းလည်းဖတ်ရလိမ့်မယ်ထင်ပါတယ်။ Times of India သတင်းစာဟာအိန္ဒိယနိုင်ငံမှာဆောင်ရီတတိယအများဆုံးဝါရင်သတင်းစာကြီးတစ်စောင်လည်းဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ဘလော့ credibility ရှိတယ်လို့ကိုအကျဉ်းချုပ်ပြောပါခင်ဗျာ။အချက်လက်ကိုမပြောခင်
ကျွန်တော်တို့လည်းအဲ့ဒီ Times of India မှာရေးထားသလောက်ပဲသိရတာပေါ့လေသို့တော့လက်တွေ့မြေပြင်မှာဒီ AA ရနေပြီးတော့အဲ့ဒီနောက်ပိုင်းပေါ့နော်သူတို့လက်နဲ့စင်ပိုးလိုက်တယ်ဆိုတော့အဲ့နောက်ပိုင်းတိုက်ပွဲပေါ်ခဲ့တဲ့တိုက်ပွဲတွေအခြေအနေကြည့်ရတာကဒီသတင်းကမှန်ကန်ပုံရတယ်နော်ဆိုတော့ထောက်လန်းရေးသတင်းချက်လက်တွေတချို့စိတ်ချကြရတဲ့အတွင်းလူတွေရဲ့သတင်းစကားတွေနောက်အရင်ကအိန္ဒိယနေသားမှာရှိတဲ့နာဂါလန်တပုံတွေကိုဒီတရုတ်ကနေပြီးတော့ထောက်ပံ့ခဲ့တဲ့လမ်းကြောင်းအခြေအနေတွေအဲ့ဒါတွေကိုဟိုဖွားပြီးတော့ရေးသားတဲ့သတင်းဖြစ်တဲ့အတွက်ကြောင့်မလို့တခိုင်တော့တော်တော်များများသိချယုံကြည်ရတယ်လို့ကျွန်တော်တော့အဲ့လိုယူဆပါတယ်ဗ
ျဆိုတော့ကတရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးမဖြစ်စေချင်ဘူးတိုင်းရင်းသားတပုံတွေကိုမြှောက်ပေးနေတယ်ဆိုရက်ကြာပုံမပေါ်လွင်လာတယ်ဆိုတဲ့သဘောဖြစ်နေတာပေါ့
မြန်မာနိုင်ငံ48ခုနဲ့လွတ်လပ်ရေးရပြီးနောက်ပိုင်းဒီပါတီတော်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ဥနုအစိုးရလက်ထက်မှာတရုတ်ပြည်ကမြန်မာပြည်နဲ့ဆက်ဆံရေးကိုအထူးအလေးထားတယ်။အဲဒီအိန္ဒိယချင်းကောင်းပီသာအောင်ကိုဆက်ဆံတဲ့သဘောပေါက်လို့
ဟုတ်တယ်ဒါပေမဲ့နောက်ပိုင်းမှာကွန်မြူနစ်မြန်မာပြည်ကွန်မြူနစ်ပါတီကိုသူတို့ပဲမြှောက်ပေးမြေတောင်မြှောက်ပေးလာခဲ့တာမဟုတ်လား
။နောက်ပိုင်းမှာကြားတဲ့အခါကျတော့တရုတ်ပြည်ရင်းမှာကလည်းစပြီးနိုင်ငံရေးသဘောထားတွေကြောင်းလဲရှိတယ်အခုအဲ့ဒါကတော့66ခုနဲ့မှာစခဲ့တဲ့ယဉ်ကျေးမှုဒေါ်လာရေးပေါ့အဲ့ယဉ်ကျေးမှုဒေါ်လာရေးရဲ့အဲဒီပြည်တွင်းမှာဖြစ်တဲ့ပြိပခအောက်မှာနိုင်ငံတကာကွန်မြူနစ်ပါတီတွေနိုင်ငံတကာမှာဖြစ်နေတဲ့ဒေါ်လာရေးတွေကိုကူညီရမယ်ဆိုတော့ဟာကအဲ့ဒီအယူဆကရှေ့တန်းရောက်လာတ မှန
်ဟုတ်ကဲ့အဲ့ဒီအစည်းအဝေးတွေကိုတော့အတင်းပြောလို့ရပါတယ်ဦးရထွန်းကျွန်တော်ပြောနေတာခုနောက်ပိုင်းမှာအချိန်လေးဘာပြောင်းလဲသွားလို့အဲ့ဒီတော့အခုလက်ရှိတိုင်းရင်းသားသဘုံတွေကိုသူတို့အားပြနေရတယ
်ကျွန်တော်တို့မြန်မာနိုင်ငံက2010မှာမာတီပါတီဒီမိုကရေစီဆိုပြီးတော့ပါတီစုံစနစ်ကျင့်သုံးလိုက်တဲ့အချိန်မှာအနောက်တိုင်းနဲ့အမေရိကန်ဘက်ကိုရိမ့်သွားတယ်ဆိုတဲ့ဟာကိုပြုတ်ကခံစားရတယ်အခုတစ်ဖြင့်မြစ်ဆုံစီမံကိန်းကိုတစ်ဖက်တည်းရပ်ဆိုင်းလိုက်တဲ့ကိစ္စဟာသူတို့တွေအတော်ဒေါသထွက်ပြီးတဲ့အခါကျအတော်အံ့ဩသွားတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်သူတို့ကကျွန်တော်တို့အစိုးရကိုလည်းတစ်ဖက်ကကုလသမဂ္ဂမှာကာကွယ်ပေးတဲ့ကိစ္စကိုဆက်လုပ်တယ်ဆက်ပြီးထိန်းထားတယ်တစ်ဖက်ကလည်းဒီအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဆက်ထောက်ပံ့တယ်အလုံးရင်းနဲ့ကိုထောက်ပံ့တယ်ဗီဇာတစ်ဖက်ရေမုတ်တစ်ဖက် policy ပေါ့ဗျာ။နော်။သူတို့တရုတ်ပြည်ကနေဆိုတရားဝင်သုံးတဲ့အသုံးနှုန်းကတော့ဒီပက်ပေါင်းတုံပေါ့အလွာပေါင်းတုံဖြန့်ကျက်ပြီးတော့ဆက်ဆံတဲ့ဆက်ဆံရေးဆိုပြီးတော့ရည်ရွယ်ချက်ကတော့ဘာလဲဆိုလို့ရှိရင်ဒီလုံခြုံရေးစိတ်ထားရမှုမရှိတဲ့ညမအစိုးရကိုလည်းခြင်ထားမယ်။နောက်ဒီတိုင်းနာလက်နက်ကိုင်အဖွဲ့တွေကိုလည်းခြင်ထားခြင်းအပြင်သူရဲ့စီးပွားရေးလုပ်ငန်းတွေအသက်သွေးကြောဒီလမ်းမကြီးလုံခြုံစိတ်ချမှုအတွက်လည်းအာမခံချက်အဲရယူထားဖို့ဆိုတဲ့ရည်ရွယ်ချက်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီ Times of India မှာဒေတာရင်းသန္ဓမန်တူကိုကိုကားပြီးတော့သူကရေးထားတာဟာတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားပြောတဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးတော့မငြိမ်သက်တဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးဇာနာမှုကျင်နာမှုတွေပေါ်တဲ့ထောက်မတဲ့နိုင်ငံဒီအပြင်ပြောရင်လူခွင့်ရေးချိုးဖောက်တဲ့နိုင်ငံပေါ့ဗျာအဲ့လိုပုံစံမျိုးဖြစ်နေရမှာကိုသူကပူလို့လာတယ်ဆိုတဲ့သဘောထားမျိုးပြောပါတယ်ဆိုတော့ဒါဟာသူတို့အကျိုးစီးပွားအတွက်သူတွေကိုကြည့်ပြီးတော့တစ်ဖက်သားရဲ့မျက်နှာမှုကိုမကြည့်ပဲဒီလိုလှုပ်စတန်းလာဗျာ
အဒီကတော့ဟိုဘက်ဒီဘက်ပေါ့နော်နှစ်ဖက်အဲကြည့်မယ်ဆိုရင်တော့တီယိုပီကဥမင်လင်းလင်းပြောတာတခုရှိတယ်မစ္စတာရှီကျင့်ပြင်နေပြီးတော့မကြသေးခင်ကရောက်လာတော့ကပြောတဲ့စကားလုံးရှိတယ်အဲ့ဒါကဘာလဲဆိုရင်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားများကိုနားလည်ပြီးတော့နှစ်နိုင်ငံကဒါကိုမထိကပ်အောင်เนาะကာကွယ်ဆောင်ချောက်ဖို့တင့်ပါတယ်ဆိုတဲ့စကားလုံးကိုပြောသွားတယ်အဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဆိုတာကျွန်တော်နားလည်သလောက်ကတော့ဒီတရုတ်ပြည်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်ဖြစ်တဲ့မြန်မာနိုင်ငံကိုဖျက်သွားမယ်ဒီလမ်းကြီးကိုသူကကုန်သွယ်ရေးလမ်းကြောင်းအဖြစ်နဲ့သူလိုချင်တယ်ဒီဟာကိုကူးပေါင်းဆောင်ရွက်ပြီးတော့နှစ်နိုင်ငံအကျိုးရှိအောင်သူလုပ်ချင်တယ်အဒီဟာနဲ့ပတ်သက်ပြီးတော့ပြိတ္တာဆိုတာမလုပ်သေးခြင်းမူတစ်ချက်ကနောက်တစ်ချက်ကမြန်မာနိုင်ငံကသူ့ရဲ့အင်ဂျင်ချင်းဒီနောက်ပေးပေါက်ဖြစ်တဲ့အတွက်ကြောင့်မလို့သူနဲ့ပြန်ပဲဖြစ်တဲ့အနောက်အုပ်စုနဲ့အမေရိကန်ရဲ့နောက်လိုက်အမေရိကန်တို့နဲ့စိတ်နီးစပ်တဲ့အဲတပည့်နော်ဂျိုးဟိုဟာပေါ့ရုပ်သေးမဖြစ်စေခြင်းမူသူဒါကိုဒီတွေ့ဝိုက်ပြီးတော့ပြောတာဒီလိုပြောတဲ့ကိစ္စကလည်းအထောက်အထားရှိတယ်မြန်မာနိုင်ငံမှာစံတမာလုတ်သွားတဲ့ Derek Mitchell ကိုသူကချင်ပြည်နယ်ဘက်ကိုခရီးထွက်တဲ့အခါနှစ်ခါသုံးခါလောက်ထွက်တဲ့အခါပြုတ်တံအမတ်ကကြောင်ပြောဦးတယ်ခင်ဗျာအဲ့ဒီဘက်ကိုခဏခဏမသွားပါနဲ့ဒါကျွန်တော်တို့နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားဖြစ်တယ်ခင်ဗျာဒါတော့ပြည့်ပြည့်နယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါလိုကြောင်ပြောတာရှိတယ
်ဟုတ်ကဲ့
ဆိုလိုချင်တာကသူကစိုးရိမ်တာကစိုးရိမ်တာကအဲ့ဒါပဲအဲ့ဒီဟာစိုးရိမ်တဲ့အရာသမားအစိုးရကဗမာပြည်အစိုးရတွေကနော်တကယ်လို့စိတ်ချယုံကြည်ရတယ်ဆိုလို့ရှင်သူကဒါတွေမလုပ်ဘူးဒါပြောလို့ရတယ
်ဟုတ်ကဲ့စိတ်ချယုံကြည်ရတဲ့အစင်းဆိုတာပါလဲစိတ်ချယုံကြည်ရဆိုတာသူတို့ပြောသမျှခေါင်းငိတ်ပြီးလုပ်နေရလားဆိုတော့မြန်မာအစိုးရဟာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားမှာရှိနေတာအိန္ဒိယနိုင်ငံကလည်းကလဒန်မြေကြောင်းဖုန်ချူရီလုပ်ပြီးတော့သူတို့ဆရာတဆင်အဲ့ဒီဘက်ကိုကုန်စည်ကူးစမ်းရေးပညာလှုပ်လာတယ်ဆိုတော့ဒီဟာကိုတစ်ဖက်သက်သူတို့ကဗမာအင်ဂျာကိုခောက်ပြီးတော့လုံအောင်တရုတ်အဖြစ်ကိုဝင်နေရမယ့်သဘောမျိုးဖြစ်နေသလားတစ်ချက်နောက်တစ်ချက်ကမဟာဗျူဟာအကျိုးစီးပွားတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကိုလည်းကြည့်ရင်ကြည့်မယ်ဆိုရင်တော့မြန်မာရဲ့အမျိုးသားရေးအကျိုးစီးပွား National Interest in the Slum Union အကုန်လုံးချိန်ခတ်နိုင်တယ်ဆိုတဲ့ဟာကိုတရုတ်ကထက်သွင်းမစဉ်းစားဘူးလားဗျာကျွန်တော်မေးလို့ကနှစ်ချက်ပေါ့ဘာတခုကအိန္ဒိယ
ဘက်
ဟဲ့ပြော
အဲ့ဒီကိစ္စကတော့ဒီလိုကျွန်တော်တို့စဉ်းစားနိုင်ပါတယ်ဥပမာကျွန်တော်တို့လိုအိတ်ရုပ်ရဲ့အင်ဂျင်ဗီယက်နမ်ကလည်းတော့ဒီလိုနဲ့ဆက်ဆံရေးမကောင်းတဲ့နိုင်ငံဒါတောင်မှသူကပြုတ်နဲ့နိုင်ငံရေးစနစ်ချင်းကတူတယ်နိုင်ငံရေးစနစ်ချင်းတူကွန်မြူနစ်ပါတီချင်းတူပေမဲ့လို့ပြုတ်နဲ့မပြေလည်ဘူးမပြေလည်တဲ့နိုင်ငံကဘာဖြစ်လို့ခက်တင်းနေနေနိုင်တာလဲဆိုတော့သူ့မှာအနာအထားမရှိဘူးကျွန်တော်တို့ကအနာအထားတွေရှိတယ်ကျွန်တော်တို့ပြည်တွင်းတိုင်းသားချင်းလို့ညီညွတ်ရေးကမကောင်းဘူးအဲ့ဒီဟာကကိုယ့်ရဲ့အနာရှိလို့သူကအဲ့ဒီအနာကိုကင်ထွားတာပဲ ဲ့တော့ကျွန်တော်တို့ကအဲ့လိုသူတိုးဆွဲတာမခံရင်မူသူသိဟိုအပေါ်ကြီးနဲ့ကျွန်တော်တို့စီးပွားရေးအကျိုးမြတ်ထောက်တာတွေမခံရင်မူဆိုရင်ကိုယ်အနာတွေကြောက်အောင်လုပ်လေကိုယ်ကအနာအစာတွေရှိနေတဲ့အခါမှာကျွန်တော်တို့အာသာကိစ္စအနောက်ဘက်ကနော်ဘင်္ဂလီကိစ္စဆိုလို့ရှိရင်လေကုလသမဂ္ဂမှာသူ့ပဲတော့အားကိုးနေရတာလေ ITJ ခေါ်ပြီဆိုတဲ့အချိန်မှာအားလုံးသိကြပါလိမ့်မယ်ဟိုရှင်းကျင်းပြောဖိတ်ပြီးတဲ့အခါကျတော့တခါတည်းဒီဟိုကျွန်တော်တို့နောက်မှဆိုးဆိုးဝါးဖြစ်လာလို့ရှိရင်ကုလသမဂ္ဂမှာကာဝယ်ပေးဖို့တောင်းပါတ
ယ်ဟုတ်တယ်
ဟုတ်ပါပြောတယ်စိတ်ချနော်စိတ်ချခင်ဗျာဒီကရခင်ဗျားတို့ရဲ့မဟာပြာအကျိုးကြီးပါချုပ်ကနောက်ဆုံးဘူးကာဝယ်ပေးမှာသူခရီးပေးလိုက်တယ်နော်အဲ့ပြောချင်တဲ့သဘောကကျွန်တော်တို့ကထပ်မှာခတ်တင်နေရချင်တယ်ဆိုလို့ရှိရင်နော်အလိုက်ပြင်ထပ်ချံပြီးတော့ကိုယ့်ရဲ့ပြဿနာတွေကိုပြေလည်အောင်ပြင်ရှင်းကိုယ်တိုင်းရင်းသားတွေအချင်းချင်းမှာကိုယ်ဖက်ဒရယ်တောင်းတာတောင်းမှဖက်ဒရယ်ဘူးဗျာပြောဖို့ဟာကိုယ်ကတက်နဲ့ဟိုအနေရ NLD နဲ့ရပဲညှို့ညွတ်ဘူး
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီနေရာမှာ
နားမလဲသလိုလို
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုဆက်မိမဲ့မိကုန်ပါပဲသူကမီဒီယာတွေကလည်းဝေဖန်ကြတယ်မြန်မာနိုင်ငံအနာပိုင်းတွေမှာဒီတိုင်းရင်းသားပြဿနာအထူးသဖြင့်အေးနဲ့ဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုကင်ပယ်ဖြစ်ရှင်းမယ်ဆိုတဲ့မဟာဗျူဟာတရားမရှိဘူးလို့ဆိုကြပါတယ်ဆိုတော့စီးတဲ့နဲ့မဟာဗျူဟာကဘယ်လိုမျိုးလဲခင်ဗျာ
ငငယ်ရေးဆွေးနွေးပွဲမှာသူတို့လက်ခံဖို့လိုတယ်ဒါကြတော့နာအားလုံးလိုလာတဲ့ဖက်ဒရယ်စနစ်ကိုသွားဖို့ဖက်ဒရယ်ပြင်ဆင်ရေးကိစ္စပါပဲအဓိကချုပ်လိုက်လို့ရှိရင်တော့ဖြစ်နေ
တယ်ကျွန်တော်ပြောနေလာတာကအစိုးရနဲ့တက်မတော့အနာရှိရဲ့အပိုင်ငွေပြောတယ်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအဖျားကောဒီကိစ္စဟာညဉ့်ညံ့စွာပြည်လည်နိုင်ရေးကိုဥတီစီမဲ့မဟာဗျူဟာတရားမချမှတ်သင့်ဘူးလားအခုဖြစ်နေရတော့စီရင်အင်အားအလေးသာမှပဲလေးလေးစားစားဆက်ဆံခြင်းခံရရဲဆိုရအစိုးရနဲ့ပဲလှုပ်ရှားနေရလို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီဟာတဲ့ပူပြီးထိရောက်စေမဲ့နဖက်ပေါင်းစီသင်းမြတ်နိုင်စီမဲ့ဆွေးနွေးညှိနှိုင်းနိုင်မဲ့မဟာဗျူဟာတရားကိုဘယ်လိုချမှတ်သင့်စရာရောတိုင်းသားပြည်ပကောတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရော
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်မှပြောလို့ရှိရင်လေဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့ဒီမူရအမြင်အဲလောက်ပဲရှိတယ်သူတို့မှလည်းဘုံသဘောတူထားတဲ့ဖွဲ့စည်းပုံစီရင်လိုချင်တဲ့အပန်းနိုင်ဆိုတာကမရှိဘူးဒီသဘောတူညီချက်တွေကိုရပြီဆိုတဲ့အခါမှာလက်နဲ့စွန့်ဖို့လက်နဲ့စွန့်နေဆိုတာကတော့တခုသေးတော့တတ်မတော်ဖြစ်နေပြောင်းလို့တတ်မတော်ဖြစ်ဖို့ဆိုတဲ့ကိစ္စကလည်းကျွန်တော်တို့လွယ်လွယ်နဲ့စွန့်ရင်ကြမှာမဟုတ်ဘူးလက်နဲ့စွန့်လိုက်လို့ရှိရင်လက်နဲ့နိုင်ငံရေးအာဏာတနပ်ပြောင်းသွားကဆွက်လာတာဖြစ်တယ်ဆိုတဲ့မော်စီတုံးရဲ့အဲဒီသဘောတရားကိုလက်ကင်ထားခေါင်းထဲမှာဝင်နေတဲ့ဒီဖွဲ့စည်းတွေအနေနဲ့ကဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုလာတဲ့မှန်ချက်ရပြီဆိုလို့ရှိရင်ဒီတခုနည်းတော့တမတော်ဖြစ်ဖို့တော့တရုတ်ပြည်ရဲ့အကူအညီတရုတ်ပြည်ရဲ့ဖိအားပေးမှုလိုလိမ့်မယ်။ဒါမှမဟုတ်တရုတ်ပြည်နဲ့ဆက်ဆံရေးရလဲတောက်လျှောက်ကျွန်တော်တို့အစိုးရတမတော်တွေကကောင်းနေဖို့လိုတယ်။သူကကျွန်တော်တို့အပေါ်မှာယုံကြည်စိတ်ရှိမှသူကလည်းစေတနာကောင်းနဲ့ကူညီမှာအဲ့ဒါလို့မဟုတ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းရေးလဲဝေးနေမယ်ကို့အနာကလည်းဘယ်တော့မှပြောင်းမှာမဟုတ်ဘူး
။ကျေးဇူးတင်ပါတယ်ဦးရတော
်။ဟုတ်တယ်ပါဗျာ။
မျိုးသားတွေအသက်65နှစ်ကျော်လာပြီဆိုရင်သတိထားရမယ့်ကင်ဆာယောဂါတစ်ခုကတော့ CJ ကင်ဆာယောဂါပဲဖြစ်ပါတယ်။မိသားစုမျိုးရေးထဲမှာ CJ ကင်ဆာယောဂါဖြစ်ဖူးတဲ့သူရှိပြီးမိမိရဲ့ခန္ဓာကိုယ်လေးချိန်ကလည်းအဝလွန်နေတဲ့အနေအထားမှာရှိနေတဲ့ဆိုရင်အသက်50ကျော်လာတဲ့အခါ CJ ကင်ဆာယောဂါကိုသတိပြုစစ်ဆေးသင့်တယ်လို့သိရပါတယ်။ CJ ကင်ဆာယောဂါဖြစ်အောင်ဘလို့အချက်တွေကတွန်းအားဖြစ်စေနိုင်မှာတည်းလို့မေးကြည့်တဲ့အခါအထွေထွေယောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
အချက်၃ချက်ကတော့မျိုးသားတွေအနေနဲ့စီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကဆရာတို့ပြုပြင်ပြောင်းလဲလို့မရနိုင်ဘူးเนาะအသက်ကြီးလာတာလည်းပြုပြင်ပြောင်းလဲလို့မရဘူးဗီဇပါလာတာကိုလည်းပြုပြင်ပြောင်းလဲလို့မရဘူးမျိုးရိုးမှာကင်ဆာရှိတာကိုလည်းပြောင်းလဲလို့မရဘူးเนาะဒါပေမဲ့ဒီလိုရှိတဲ့လူတွေမှာတော့ဆရာတို့ကဒီယောဂရှာဖွေကြီးစောစောစီးသိရှိရေးအတွက်ကိုဂရုပြုရမယ့်အချက်တွေမှာထည့်ထားတယ်ပေါ့เนาะအခုပြောမယ်ဒီစီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကတော့ပြုပြင်ပြောင်းလဲလို့လည်းရတယ်ဒါကိုလိုက်နာဆောင်ရွက်မယ်ဆိုရင် CJ ကင်ဆာဖြစ်နိုင်မျိုးကို short ချနိုင်မှာဖြစ်တဲ့အတွက်ဒီအချက်လက်တွေအရေးကြီးတယ်ပေါ့နော်အထူးသဖြင့်တော့ဒီ CJ ကင်ဆာကြီးဖြစ်နိုင်မျိုးများတဲ့အချက်ထဲမှာဘာချက်တွေပါလဲဆိုတော့အစားအသောက်နေထိုင်နေပါတာပေါ့နော်အဲ့နံပါတ်1ကတော့ဒီညီတဲ့အသားတွေနော်ညီတဲ့အသားဆိုရင်တော့မြန်မာတွေနားလည်အောင်ပြောမယ်ဆိုရင်တော့ခြေလေးချောင်းသားပေါ့ခြေလေးချောင်းသားများများစားတဲ့လူတွေမှာ CJ ကင်ဆာဖြစ်ပွားမှုလုံးများတယ်ဆိုတာတွေ့ထားတယ်နောက်တစ်ခုကတော့အသီးရွက်စားသောက်မှုနည်းတာတွေပါပါတယ်ပြီးရင်ဒီကိုလက်လှူရှားမှုနေခြင်းတို့အဝလွန်ခြင်းတို့เนาะဆေးလိပ်တောက်ခြင်း ။နောက်ဆေးလေးတောက်ချင်ရာဒီအဆုတ်ကင်ဆာပြင်တစ်ခန္ဓာကိုယ်တစ်ကိုယ်လုံးမှရှိတဲ့ကင်ဆာတွေဖြစ်များတဲ့ထဲမှာဆီးကျိတ်ကင်ဆာလည်းဆေးလေးတောက်တာနဲ့ဆက်ဆက်မှုရှိတယ်ဆိုတာတွေ့ရှိထားပါတယ်။ဒါကြောင့်ဒါတွေကဆီးလေးဆီးကျိတ်ကင်ဆာကိုဖြစ်ပွားမှုများစေတဲ့အကြောင်းရင်းနဲ့မှပါဝင်နေတယ်။ပြီးတဲ့အခါကျတော့ဒီဆီးကျိတ်နီးတွိုက်မှာဖြစ်တဲ့ယောဂမျိုးစားတွေပေါ့နော်ဥပမာစီးကျိတ်အရင်ငငယ်ကစီးကျိတ်ရောင်တဲ့ယောဂရပွင့်ကြီးလာရင်စီးကျိတ်ကင်ဆာဖြစ်ဖို့ရာခိုင်နှုန်းများတယ်နောက်တစ်ခါဒီလေငါမတစ်ဆင့်ကူးဆက်တဲ့ယောဂတွေပေါ့နော်အဲ့တော့ဒါကာလာသားယောဂတို့လိုမျိုးဂနိုရီယာနော်ဂနိုယောဂတို့လိုမျိုးစသည်အားဖြင့်ယောဂတွေဖြစ်ဖူးတယ်ဆိုရင်ကြီးလာတဲ့အခါမှာစီးကျိတ်ကင်ဆာဖြစ်ပွားမှုများတာကိုတွေ့ရတယ်
စီးကျိတ်ရောင်ယောဂကိုခံစားမှုတဲ့သူတွေနဲ့လိမ္မာတဆင့်ကူးဆက်တဲ့ယောဂရှိသူအမျိုးသားတွေဟာလည်းအသက်ကြီးလာတဲ့အခါစီးကျိတ်ကင်ဆာယောဂဖြစ်နိုင်တာကြောင့်သတိထားဖို့လိုတယ်လို့တွေ့ရပါတယ်။တရိတ်ဆန်စီတွေကိုလျှော့ချစားသုံးသင့်ပြီးခန္ဓာကိုယ်လေးချိန်ကိုကျန်းမာရေးနဲ့ညီညွတ်တဲ့အနေအထားတွေမှာထိန်းသိမ်းထားရမှာပါ။စီးကျိတ်ယောဂဖြစ်ဖို့အခွင့်အရေးနဲ့တောင်းဘလူးချက်တွေကိုလိုက်နာလှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောကျော်နိုင်ကအခုလိုပြောပါတယ
်။စီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အကြောင်းတွေကိုရှောင်ကြဉ်မယ်ဆိုရင်စီးကျိတ်ကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့နံပါတ်1ရေးကြီးတာကတော့အစာအသောက်ဖြစ်ပါတယ်အသီးရွက်အသီးနှံတွေကိုခါတိုင်းတက်ပို့ပြီးတော့စားသုံးပေးဖို့လိုပါတယ်ကိုယ်လည်းလှုပ်ရှားဖို့လိုပါတယ်ဆေးလိပ်မတောက်ဖို့လိုပါတယ်เนาะအဝမလုံမှုမိမိရဲ့ခန္ဓာကိုယ်အလေးချိန်ကိုသတ်မှတ်ထားတယ်ကျန်းမာတဲ့ကိုယ်လေးချိန်မှာထိန်းသိမ်းထားဖို့လိုပါတယ်အဲ့တော့ကိုယ့်ရဲ့အရက်နဲ့ကိုယ့်ရဲ့ပေါင်ကျင်ထဲကိုအချိုးချလိုက်မယ်ဆိုရင်ခန္ဓာကိုယ်သေတ္တိဇနှုန်းက25အောက်ရှိအောင်ထိန်းသိမ်းထားနိုင်မယ်ဆိုရင်စီးကျိတ်ကင်ဆာကိုလည်းကာကွယ်ရာရောက်ပါလိမ့်မယ
်အသက်50ဝန်းကျင်ကိုရောက်လာတဲ့အခါစီးကျိတ်ကင်ဆာယောဂအစပြုနေခြင်းရှိမရှိကိုစောစောစီးသိရှိအောင်ကျန်းမာရေးစစ်ဆေးမှုတွေအချိန်မှန်မှန်ပြုလုပ်ပေးတင်တယ်လို့သိရပါဗျ။ယောဂကိုစောစီးသိရှိအောင်ဖော်ထုတ်စစ်ဆေးပြီးကုသမှုတွေကိုအချိန်မီလှုပ်ဆောင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါဗျ။
အဲ့တော့စီးကျိတ်ကင်ဆာလည်းတခြားကင်ဆာတွေလိုပဲစောစီးစွာသိရှိမယ်ဆိုရင်ကုသပျောက်ကင်းနိုင်ပါတယ်။ဒါကြောင့်မလို့စီးကျိတ်ကင်ဆာကြီးဖြစ်နိုင်ခြေများတဲ့သူတွေနော်မျိုးရိုးမှရှိတဲ့သူတွေဆိုရင်အသက်45နှစ်ကျော်ကစပြီးတော့စစ်ဆေးတင်နေ။အဲမျိုးရိုးမရှိတဲ့တံပံမျိုးသားတွေဆိုရင်လည်းအသက်50ကျော်ကနေစပြီးတော့ဒီစီးကျိတ်ကင်ဆာရှိမရှိကြိုတင်စစ်ဆေးတင်နေ။အဲ့တော့ကြိုတင်စစ်ဆေးတယ်ဆိုတာသူ့မှာဘာလက္ခဏာမှမရှိခင်မှာစစ်ဆေးတာဟုတ်ဆရာတော့ကြိုတင်စစ်ဆေးခြင်းလို့ခေါ်တယ်ပေါ့နော်။သွေးထဲမှာစစ်ဆေးခြင်းနဲ့စိုးကနေလက်ညှိုးထည့်ပြီးတော့ဆန်းသက်စစ်ဆေးခြင်းဆိုတဲ့နီးနီးနဲ့ပေါင်းဆက်စစ်ဆေးဖို့လိုပါတယ်။ဒါကြောင့်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီဆိုအတွင်းမှာလက်ထည့်ပြီးစမ်းသပ်စစ်ဆေးမယ်။သွေးထဲမှာ PSA လို့ခေါ်တဲ့ Prostate Specific Antigen လို့ခေါ်တဲ့ကျူးမာမကအမျိုးအစားကိုစစ်ဆေးမယ်ဆိုလို့ရှိရင်ဆရာတို့ကဒီကို့မှာစီးကျိတ်ကင်ဆာဖြစ်နိုင်ရည်များမများနဲ့ဆက်လက်ဆောင်ရွက်ရန်နော်စစ်ဆေးဖို့လိုမလို့ဆိုတာဆရာတို့သိရှိလာမှာဖြစ်ပါတယ်
။စီးကျိတ်ကင်ဆာယောဂဟာအမျိုးသားတွေမှာအဖြစ်များတဲ့ကင်ဆာယောဂအမျိုးအစားတစ်ခုဖြစ်တာကြောင့်အမျိုးသားတွေအနေနဲ့အသက်50ပတ်ဝန်းကျင်ကိုရောက်လာတဲ့အခါမှာစီးကျိတ်ကင်ဆာယောဂအစပြုနေခြင်းရှိမရှိဆိုတာကိုစစ်ဆေးဖို့ထုတ်ကူတာပြုလို့တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပ
ါ။ဒီကတော့ VO ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ယောဘဘောလုံးပွဲနဲ့စကြပါတယ်ဂျာမနီမှာတော့ဘိုင်အမြူနစ်အသင်းကရှုံးထွက်ဖလားကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒါပေမဲ့ရှုံးထွက်ဖလားဖိုင်နယ်ကိုဇူလိုင်လ4ရက်နေ့ကဘာလင်မှာကစားကြတာမှာဘိုင်အမြူနစ်ကဘေးယားလေဗာကူဆင်ကို 4-2 နဲ့နိုင်ပြီးတော့ပိုဆွဲသွားတာပါဒါကြောင့်ဘိုင်အမြူနစ်ဟာပြည်ရဲမတ်ဘေးချန်ပီယံဆုရောရှုံးထွက်ဖလားပါရသွားခဲ့ပါတယ်ဒါဘိုင်အန်အတွက်တော့ဂျာမန်ရှုံးထွက်ဖလားကိုအချိန်30မြောက်ရတာဖြစ်ပြီးတော့အများဆုံးစံချိန်တင်လိုက်တာဖြစ်သလိုတရားသီထဲမှာဘွန်ဒစ်လီဂါနဲ့ရှုံးထွက်ပလာနှစ်ခုလုံးကိုလည်း73ကြိမ်မြောက်ရလိုက်တာဖြစ်ပါတယ်။ဘန်နီပြာဟန်စီဖလိတ်ကတော့
was ist ja ist einfach eine tolle Sache, eine tolles Erlebnis so hätte natürlich gerne gehabt, dass die Fans natürlich dabei sind.
ခုလိုနိုင်ရပြီပြည်တွင်းပလာနှလုံးရလိုက်တာအရင်ပြောပါတယ်။ပိသက်တွေကိုလည်းရှိသေးခြင်းပြီးပိသက်တွေနဲ့ဆိုရင်တော့ပိုကောင်းမှာပေါ့။ဘာလို့လဲဆိုတော့ပိသက်တွေနဲ့ဒူအောင်ပွဲခံရတာကတခြားဘာနဲ့မှမတူဘူးလေ။
ဘိုင်အမှုဆောင်အရာရှိချုပ်ကောင်းဟိန်းရူမနီဂါကလည်းအသင်းသားတွေနီးပြတွေနဲ့ဆေးအဖွဲ့ပါဝဲတခြားဝန်ထမ်းတွေအကုန်လုံးကိုကျေးဇူးတင်တယ်ဆိုပြီးတော့လည်းပြောပါတယ်ပြည်တွင်းဖလားနှလုံးကိုရလိုက်ပြီဖြစ်တဲ့အတွက်ဘိုင်အန်အသင်းဟာဒီနေ့ဖလား၃လုံးရနိုင်တယ်ဆိုတော့မျှော်လင့်ချက်တွေလည်းပိုဖြစ်လာနေပါတယ်ပေးလာလီဂါမှာတော့အမပေးပွဲပြီးဖို့၄ပွဲပဲကြံပါတော့တယ်34ပွဲအပြီးမှာ Real Madrid က88မှတ် Barcelona က83မှတ်နဲ့ Real က4မှတ်အသာနဲ့ရှေ့ကဦးဆောင်နေပါတယ်။ Virus ကြောင့်ဘောလုံးပွဲတွေမနာခင်မှာ ဘာစလိုနာကဇယားထိပ်မှာရှိနေခဲ့ပေမဲ့လာလီဂါပွဲတွေပြန်ဆပြီး9ပွဲကစားပြီးချိန်မှာပဲဘာစလိုနာဟာ4ပွဲနိုင်3ပွဲတည်ကြပြီးတော့ဇယားထိပ်ကနေဒုတိယနေရာကိုရှော့ကြပြီးတော့ရီယယ်ကချန်ပီယံဖြစ်ဖို့အလေးသာသွားခဲ့တာပါ။အချိန်ထဲမှာပဲဘာစလိုနာအသင်းမှာပြဿနာတွေရှိနေပြီးတော့မက်ဆီလည်းအသင်းနဲ့စာချုပ်တိုးဖို့ကိစ္စကိုလက်မမထိုးပဲအသင်းကနေထွက်မယ်ဆိုတဲ့အတန်တွေလည်းကျဲကျဲလောင်လောင်ထွက်နေပါသေ
းတယ်entrenador stato una realmente una relación donza
dame barcelona ukta joseph bartomeu ga ro messi ha barcelona a tin ga ni tacha ko piao ma mho be barcelona ma be gaza dama bwa ko asong da ma phit de lo le belaria ko nai ne phwe phi ma spain yut tan lai movie star ko pyo lai ba de messi ga barcelona kwen le lu hao xavi ko ni pya ma khan ye a tin piao mo pyin sin ni bi xavi ko ni pya khan mo kho ni de lo စောပိုင်းကတော့သတင်းတွေဖော်ပြပါတယ်။ဒါမဲ့လည်းအဲ့လိုသတင်းတွေထွက်နေချိန်မှာပဲရှာဗီကတော့ကာတာကအယ်ဆာရက်အသင်းနဲ့2021အထိတက်တန်းတိုးလိုက်တယ်လို့အယ်ဆာရက်ကပြောပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ဘိုင်အန်မြူးနစ်အသင်းကမန်စီးတီးအသင်းမှာကစားနေတဲ့ဂျာမနီတောင်ပံကစားသမားလရိုက်ဆာနေကိုဝယ်လိုက်ပါတယ်။ဘိုင်ယန်ကဒီစာနေကိုယူရို55သန်းပေးပြီးဝယ်လိုက်တာဖြစ်ပြီးတော့ငါးနဲ့စာချုပ်ချုပ်လိုက်တယ်လို့ဆိုပါတယ်။စာနေကတော့သူ့ရည်မှန်းချက်အတွက်ဘိုင်ယန်ကိုပြောင်းလာတာလို့ပြောပါတယ်
။ Von Anfang an, wo wir dann halt die Gespräche geführt haben, die waren sehr gut. Der ganze Plan, den die mir vorgeschlagen
haben. ကျွန်တော်ရည်မှန်းချက်ကရှင်းပါတယ်။စူပလာရီအများကြီးရရှိဖို့ပါ။ပြီးတော့အဲ့ဒီတဲမှာ Champion League ထိဆုံးကပါပါတယ်။Champion League ကိုကျွန်တော်တခါမှမနိုင်ဘူးသေးတယ်လို့လူတိုင်းကလည်းဒါကိုရာဘူးကျင်ပါလေ။ဒါကြောင့် Champion League ကကျွန်တော်တို့အကြီးဆုံးရည်မှန်းချက်ဖြစ်ပါတယ်။ပြီးတော့နီးပြားဖလစ်ကိုလည်း Germany U21 အသင်းကလေးကစသပြီးကျွန်တော်တို့ရဲ့ဆက်ဆံရေးကလည်းကောင်းပါတယ်။သူကျွန်တော်စီကဘာလို့ကျင်တယ်ဆိုတာကိုသိတယ်လို့အလို့အတူတွဲပြီးလုပ်နိုင်မယ်လို့ထင်ပါတယ
်။စာနေဟာ Man City နဲ့အချိန်နဲ့ဘောလုံးရာသီမှာစာချုပ်တက်တန်းကုန်မှာဖြစ်ပြီး Man City ဘက်ကစာချုပ်တက်တန်းတိုးဖို့နှစ်ချိန်သုံးချိန်ကမ်းလှမ်းခဲ့ပေမဲ့သဘောမတူတာကြောင့်ရောင်းချဖို့ဖြစ်လာခဲ့တာဆိုပြီးတော့ Man City နီးပြား Pep Guardiola ကလည်းပြောပါတယ်။အချိန်ထဲမှာပဲ Manchester United ကလည်း Xavier ခွဲတဲ့လူ Matic ကိုနောက်ထပ်နှစ်နှစ်စာချုပ်သတ်တမ်းတိုးလိုက်ပါတယ်။ဒါကြောင့် Matic ဟာ Man U တင်းမှာ2023ခုနှစ်အထိချီးသွားမှာဖြစ်ပါတယ်ခင်ဗျာ။အရှာဘမှာတော့တရုတ်နိုင်ငံကနာမည်ကြီးအိုလံပစ်နဲ့ကမ္ဘာ့ကျက်တောင်ချန်ပီယံလင်ဒန်ဟာကျက်တောင်ကစားတာကနေအနားယူလိုက်ပါပြီ။2009ခုနှစ်ကနေ2020အထိနှစ်ပေါင်း20ကြာကစားပြီးတဲ့နောက်သူ့အနေနဲ့အခုချိန်မှာလက်ရွေးစင်အသင်းကအနားယူဖို့အချိန်ရောက်ပြီဖြစ်ကြောင်းပြီးတော့သူ့ရဲ့အသက်က38နှစ်ရှိဖြစ်တဲ့အတွက်ခန္ဓာကိုယ်ကြံ့ခိုင်မှုကမလိုက်နိုင်တော့တဲ့အတွက်အနားယူဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့ဆိုပြီးတော့တရုတ်လူမှုကွန်ရက်ဆောင်ရွက်တာဖြစ်တဲ့ဝေဘိုမှာစနေနေ့ကကြေညာပါတယ်။တရုတ်ကျက်တောင်အဖွဲ့ချုပ်ကလည်းသူ့အနားယူမဲ့ကိစ္စကိုသဘောတူလိုက်တယ်လို့ပြောပါတယ်။လင်ဒန်ဟာ2008ဘေကျင်းအိုလံပစ်နဲ့2020လန်ဒန်အိုလံပစ်ပြိုင်ပွဲရဲ့အမျိုးသားတဦးချင်းကျက်တောင်ပြိုင်ပွဲမှာရွှေတိရစ္ဆာန်တွေရခဲ့သလို2006ကနေ2013ခုနှစ်ကြားကမ္ဘာကျက်တောင်ချန်ပီယံဆုကိုလည်း5ကြိမ်ရခဲ့ပါတယ်။လင်ဒန်ဟာအိုလံပစ်ကမ္ဘာကျက်တောင်ချန်ပီယံပြိုင်ပွဲအပါဝင်ကမ္ဘာကျက်တောင်ပြိုင်ပွဲရဲ့အဓိကပြိုင်ပွဲ6ခုစလုံးကိုအနိုင်ရဘူးတဲ့တဦးဒီသောကစားသမားလည်းဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ရိုးရလက်ဝဲပွဲတွေကိုပြန်စတင်လိုက်ပါပြီ။ဘန်ကောက်မြို့ပြင်ကလက်ဝဲကျွေးဝိုင်းလေးမှာပြီးခဲ့တဲ့စနေနေ့ကပြန်ပြီးတော့စလိုက်တာပါ။ဒါပေမဲ့ virus ကူးစက်မှုတွေပြန့်မာကိုစိုးရိမ်တဲ့အတွက်ပြည်သက်တွေမပါပဲထိုးသက်ခဲ့ကြပါတယ်။ပြည်သက်တွေမပါပဲထိုးခဲ့ရတာနဲ့ပတ်သက်ပြီးတော့ထိုင်းလက်ဝဲသမားတူခါတာဝတ်ကတော့
ครับมันก็เป็นแปลกๆครับไม่เคยมีเสียงเชียร์เคยมีราคาอย่าง
ปีเตอร์มาบาเวทูยาล่ะครับเดี๋ยวนี้ป่ะถ้าโดเลยสรเราเราก็ไปเตอร์ดิอาไปเตอร์ตันนี่เนี่ยเวทูตักขึ้นพูดล่ะนี่อะคือจ้ะรอตลอดกูทูซันนี่ป่ะ
แล้วไอ้บวยนี่เปลี่ยนซะย่าราหาละเวตมะนี่เนี่ยดายนี่หาสรเอยยัดดีเยด้วยนอกถ้าลุเสียอลุไม่ရှိเยด้วยอะกูโลเปลี่ยนซะไลด่าဖြစ်တယ်ဆိုပြီးတော့ท้ายละเวคอมมิตี้ညွန်จ้ายมูဖေဖုန်းဂျမားကပြောလိုက်တယ်ဆိုတာတင်ပြရရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီပါပဲဆုံးသက်လိုက်ပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တရုတ်ကွန်မြူနစ်ပါတီဟာဟောင်ကောင်မှာတင်းကျပ်ပြင်းထန်တဲ့လူမျိုးရေးဥပဒေတည်တရက်ကိုချမှတ်လိုက်ပါတယ်ဒီဥပဒေအရ ခွဲထွက်မှုအပြတ်မှောက်လုံမှုအကြမ်းဖက်မှုနိုင်ငံခြားတိုင်းပြည်တွေနဲ့ပူးပေါင်းမှုတွေပေါ်ကျယ်ပြန့်ပြီးရှုပ်ထွေးတဲ့ပုံမှန်တွေနဲ့ထောင်ဒဏ်တသက်ထိပေးနိုင်တဲ့ရာဇဝတ်မှုတွေသတ်မှတ်ထားပါတယ်။ဒါရီဟာဒီမိုကရေစီရေလှောင်ရှားမှုကိုထိတ်လန့်သွားအောင်လို့ချင်းချောက်တည်အောင်မှုရှိပါတယ်။ဥပဒေပြဋ္ဌာန်းပြီးတဲ့နောက်ချင်းတူတွင်းမှာပဲဟောင်ကောင်တက်ကြွလှောင်ရှားသူဂျိုရှူအာဝေါင်းဟာသူတာဝန်ယူထားတဲ့ဒီမိုစစ်တူဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီရဲ့အထွေထွေအတွင်းမှုကနေပြီးတော့အနားယူပြီးပါတီကနေပြီးတော့ထွက်သွားပါတယ်။နေသန်လွန်နဲ့အက်ဂနက်စ်ချောလိုအခြားအဖွဲ့ဝင်တွေလည်းအလားတူနှုတ်ထွက်သွားကြတာမို့လို့ပါတီဟာဖျက်ရတော့မယ်လို့ကြေညာခဲ့ရပါတယ်။ဒီဥပဒေတရားဆိုရင်တော့မနစ်ကဟောင်ကောင်မှာဖြစ်ခဲ့တဲ့ဆန္ဒပြမှုတွေကိုဥပဒေအရပြစ်ပြီးအရေးယူနိုင်ပါတယ်။ဒါပေမဲ့လည်းဟောင်ကောင်ကိုဗြိတိန်ကနေပြီးတော့တရုတ်ပြည်သူသမ္မတနိုင်ငံကိုလွှဲပြီးခဲ့တဲ့23နှစ်မြောက်နှစ်ပတ်လည်နေ့ဇူလိုင်လ1ရက်နေ့မှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်ထွက်လာခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့ဟောင်ကောင်ရဲ့အဲ့ဒီလုံခြုံရေးဥပဒေအတွက်ပထမဦးဆုံးလူတဦးကိုအရေးယူဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကကြေညာပါတယ်။ဟောင်ကောင်လွတ်လပ်ရေးစာတမ်းပါဆိုင်းဘုတ်ကိုကန်ဆောင်ခဲ့သူလူတဦးဖြစ်ပါတယ်။အခုဒီပြောင်းလဲလိုက်တဲ့ဥပဒေအတွက်ဟာဟောင်ကောင်လူထုကိုတစ္ဆာမဲမှုတရားဖြစ်တယ်လို့ပဲတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာကိုပေးထားတဲ့ဂတိကဝတ်တွေကိုလည်းဖြစ်ပယ်လိုက်တာရှင်းပါတယ်။ကုလသမဂ္ဂဖတ်တန်းဖြစ်ထားရှိတဲ့1984ခုနှစ်တရုတ်ဗြိတိန်ပူးတွဲကြေညာချက်အရဟောင်ကောင်ကို150ကျားလွတ်လပ်ခွင့်ပေးထားမယ်လို့CCP တရုတ်ကွန်မြူနစ်ပါတီကကြေညာပေးခဲ့ပေမဲ့အခုတော့23နှစ်ပဲလိုက်နာတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီး Mike Pompeo ကသူ့ရဲ့ကြေညာချက်မှာဖော်ပြပါရယ်ဟောင်ကောင်ရဲ့စီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လုပ်ပိုင်ခွင့်တွေကိုဘေကျင်းအစိုးရကဖျက်ဆီးလိုက်ချိန်မှာအမေရိကန်ပြည်သူအနေနဲ့ဒီတိုင်းကြည့်နေတာတော့မဟုတ်ပါဘူးဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုထိခိုက်စေမှုမှာတာဝန်ရှိတဲ့ CCP တရုတ်အရာရှိတွေကိုအမေရိကန်ပြည်သူကနေပြီးတော့ပြည်ဝင်ခွင့်ဗီဇာကတ်တတ်မှုတွေနဲ့ရေးယူလိုက်ပါရယ်ဒါပြင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းဟောင်ကောင်ကိုပေးထားတဲ့အထူးအခွင့်အရေးဆိုင်ရာမူဝါဒတွေကိုချွင်းချက်တချို့နဲ့ပယ်ဖျက်သွားဖို့ရှိနေပါတယ်။အမေရိကန်ပြည်တော်စုအနေနဲ့လွတ်လပ်မှုကိုမြန်တိုးတဲ့ဟောင်ကောင်ပြည်သူတွေနဲ့အတူဆက်ပြီးတော့ရပ်တည်သွားမှာဖြစ်တယ်လို့ဟောင်ကောင်မှာဒီနေ့ချိန်ထိခွင့်ပြုရရှိထားတဲ့လွတ်လပ်စွာပြောဆိုခွင့်၊ဒရင်လွတ်လပ်ခွင့်၊လွတ်လပ်စွာစုယုံခွင့်နဲ့တရားဥပဒေစိုးမိုးရေးတွေကိုတိကျထိပါလာတဲ့ပုံမှာအမေရိကန်ကတုံ့ပြန်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီကနေ့ကတော့ဟောင်ကောင်အတွက်ရောလွတ်လပ်မှုမြန်တိုးတဲ့တရုတ်နိုင်ငံတကွမ်းကပြည်သူတွေအတွက်ပါဝမ်းနည်းစရာနေ့တစ်နေ့ပါပဲလို့လည်းနိုင်ငံရေးဝန်ကြီးပွန်ပီယိုကပြောဆိုခဲ့ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အဖော်ကြီးတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရေး Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင် EDITORIALS ကို email နဲ့ပို့နိုင်လို့2026193143ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင
် VOA American Dan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုပြောပြပါမယ်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေတွေရောလာတာကြောင့်စိတ်ဆက်လက်ချနေလို့ရပြီဆိုတာကလွှဲမှားတဲ့ပြောဆိုချက်ဖြစ်ပြီးတော့ဒီ virus နဲ့ပတ်သက်ပြီးတိတ်ကိုအန်ဒရယ်ကြီးပြီးဆိုးရွားတဲ့တခြားကိစ္စတွေအများကြီးရှိတဲ့အတွက်အယူလွဲပြီးစိတ်အေးလေးမနေကြပါနဲ့လို့ကုသရောဂါဆိုင်ရာထိတန်းပညာရှင်ဒေါက်တာအန်သိုနီဖောက်ချီကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းအမေရိကန်ပြည်ထောင်စုနှုတ်ထွက်မှုစီစဉ်ထားတာဟာဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တိတ်ကိုဆိုးရွားတဲ့သက်ရောက်မှုတွေဖြစ်စေလိမ့်မယ်လို့တရုတ်နိုင်ငံကဒီကနေ့ဝေဖန်ပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးကအလို့သမားတွေဘယ်တော့မှမကြုံခဲ့ဘူးတဲ့အချက်တဲကြီးနဲ့ရင်ဆိုင်နေရတယ်လို့ဘီဘီဆိုင်ရာလူသမားဖွဲ့အရလူအတွင်းမှုချုပ်ဂီရိုက်ဒါကပြောပါတယ်။နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ထိပ်သီးအစည်းအဝေးအဖြစ်နောက်တစ်ချိန်တွေးဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်နဲ့ထပ်ပြီးဆွေးနွေးဖို့စိတ်ဝင်စားဘူးလို့နောက်ကိုရီးယားကပြီးခဲ့တဲ့တစ်ပတ်အတွင်းနှစ်ချိန်ပြောခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကအခုလိုပြောလိုက်တာပါ။ဗိုလ်ဒူးနေ့ညပဲရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ပရိသတ်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြချမ်းသာကြပါပြီးဒေဗီယာဝေးကွာကြပါစေ။
ယူအစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.